Welcome to the Voice of America in Burmese.
Mingla mane khema shin. Dr. Shin a lo bian ni a myo myo ga ni kin we ja ba si. Washington myo ro view American tan ga ni 2021 March la 14 ye tining lwe ni mane khin season lwe go Myanmar san no chin mane 6 nai ga ni 9 nai thi line no meter 3240 ne 48 line line meter 190 ro ga ni thout lwen pe ni ba bi.ကျမခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေတူပြောပြပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာသတင်း6ပတ်တည်းရောက်လာချိန်မှာဆန္ဒပြပွဲတွေနိုင်ငံအနှံ့ဆက်လက်ဖြစ်ပွားနေတယ်လို့အာဏာပိုင်တွေဘက်ကလည်းအကြမ်းဖက်ဖြုတ်ခွင်းမှုတွေတိုးပြီးလှုပ်လာနေပါတယ်မန္တလေးမှာတပိတ်ပေါင်းစုံထိုင်တပိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကစနေနေ့မှာမျက်ရည်ရိုးဘုံတွေကြီးအစ်စ်တွေနဲ့ပစ်ခတ်ပြီးအကြမ်းဖက်ဖြုတ်ခွဲခဲ့တာဖြစ်ပြီးဆန္ဒပြပြည်သူ၈ဦးတည်းမင်းသေဆုံးခဲ့ရတယ်လို့20တည်းမင်းဒဏ်ရာရရှိခဲ့တာပါဖြုတ်ခွဲမှုတွေအတွင်ဒဏ်ရာရသူတွေကိုအာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်သွားတာတွေရှိတယ်လို့ပြည်မျိုးမှာတော့ဥက္ကောင်မှာတနက်ကြီးထိမှန်တဲ့ကျောင်းသားလူငယ်တအူးအဖမ်းခံရပြီးမကြားခင်မှာပဲသေဆုံးကြောင်းမိသားစုဝင်တွေကိုအကြောင်းကြားခဲ့ပေမဲ့အလောင်းကိုတွေ့ခွင့်မရတယ်လို့ပြန်လည်လွှဲမပေးသေးဘူးလို့ဒေသခံတဦးကပြောပါတယ
်ဖြိုးဝင်ကျော်အိုက်ကလေးကြတော့သူတို့မနေ့ကဒီဦးခေါင်းကိုရှက်ထိသွားတာနဲ့သူတို့ကလေးလေးကစစ်စေးုံယူခေါ်ချသွားတယ်လေးလိုက်တော့သူမိဘတွေကိုခေါ်တယ်ခေါ်ပြီးတော့ဒီအလောင်းကိုသူတို့တဟုံမုံကိုအတီးပူတိုင်းတယ်အဲဒီအချိန်မှာမိဘတွေမမမိလောင်ဒီကလေးကရုပ်ပြက်စင်ပြက်ဖြစ်နေတယ်ရုပ်တရားလုံးဝပြက်စင်းတော့မိဘတွေကသူတော်မဟုတ်ဆိုပြီးတယ်သူကတတိကျပြောကြတယ်လက်ရှိဆုံးသွားတာက3ဦးဖြစ်သွားတယ်6ယောက်ထိတိုင်းမှာ3ဦးဆုံးတယ်3ယောက်မှာ1ယောက်ကပြည်သူစေရုံမှာဆုံးတယ်2ယောက်ကတတိယစစ်စေရုံမှာဆုံးတယ်အခုလက်ရှိဖြိုးဝင်ကျော်ရဲ့ဓာတ်ပေါ်ကြီးကိုတတိယစစ်စေရုံကမိသားစုကိုလွှဲမပေးဘူ
းဒီမျိုးမှာမတ်လ23ရက်နေ့ကပြစ်ခတ်ဖြိုးခွဲမှုကြောင့်စုစုပေါင်း3ဦးသေဆုံးခဲ့ရပြီးချောက်ဦးတန်ရရခဲ့တယ်လို့လည်းမျက်မြင်သက်တွေကပြောပါတယ်။မန္တလေးမြို့နယ်တခြားနေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့လူအများပြားသေဆုံးခဲ့တဲ့အတွက်မြန်မာနိုင်ငံအတွက်ကြေကွဲဝမ်းနည်းစရာနေ့တစ်နေ့ဖြစ်ခဲ့ရတယ်လို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂရုံးကစနေနေ့မှာပဲပြောကြားခဲ့ပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေကိုကုလသမဂ္ဂအနေနဲ့လက်မခံနိုင်ကြောင်းနဲ့တာဝန်ရှိသူတွေကိုအရေးယူဖို့အတွက်ရှင်းရှင်းလင်းလင်းပြောထားကြောင်းလည်းFacebook လူမှုကွန်ရက်မှာသတင်းထုတ်ပြန်ပြောဆိုထားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ညမထွက်ရအမိန့်ထုတ်ပြန်ထားပေမဲ့ရန်ကုန်မြို့ကမြို့နယ်တချို့မှာရာနဲ့ချီတဲ့မြို့ကန်တွေကစနေနေ့ကလမ်းတွေပေါ်ထွက်စစ်ဝေးဆန္ဒပြခဲ့ကြပါတယ်လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့အသက်ဆုံးရှုံးခဲ့ရသူတွေအတွက်စုတောင်းပွဲနဲ့ညဘက်ဆန္ဒပြပွဲတွေအတွင်းစစ်တပ်အာဏာပိုင်တွေဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တခြားခေါင်းဆောင်တွေကိုပြန်ပြီးထုတ်ပေးဖို့လည်းတောင်းဆိုခဲ့ကြတာပါ။ဒါဒီ
နေ့ဆိုတော့ကျွန်တော်တို့ကတော့နေရောင်ကြောင်းနေပါ။အဓိကကတော့တို့စစ်ကောင်ကိုလုံထုတ်ထားတဲ့စင်ပြစ်စကတွေလိုက်မလာဘူး။အခုကိုဆက်နေနေဆိုတော့အမီနဲ့သနောက်ကြတာပေါ့နော်။နောက်တစ်ခုကကျွန်တော်တို့ဒီချာဆောင်သွားတဲ့အာမီလေးကိုပုံပြတဲ့အနေနဲ့တို့တို့ကဟိုဒီရဲ့ပုံနဲ့သနောက်ကြတယ်ပေါ့နော
်။ရန်ကုန်မြို့ကဆန္ဒပြသူတွေအဓိကစုဝေးရနေရာတစ်ခုဖြစ်တဲ့တဲရန်စင်ကေဟာရှိနဲ့ဗဟိုလမ်းမတွေပေါ်မှာတော့လမ်းမတွေပေါ်မှာပိတ်ကားတွေထောင်းပြီးဒီမိုကရေစီရဲ့လှုပ်ရှားမှုတွေနိုင်ငံရေးခေါင်းဆောင်တွေရဲ့ဟောပြောမှုတွေကိုပြသကြပါတယ
်။ဒီဘက်ဖြစ်မှာတော့ဒီမျိုးတော်လာရေးတွေများပါတယ်မှာဘုမတ်မျိုးတော်လာရေးကလည်းကမာကြီးရဲ့တင်ယူတစ်ခုလည်းပါဖို့အစင်းကြီးဖြစ်နေ
တယ်။ February 1ရက်နေ့စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြသူတွေအပေါ်မှာလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းမှုတွေကြောင့်ထိခိုက်တေဆုံးရသူတွေရှိနေပေမဲ့လည်းကန့်ကွက်လှုပ်ရှားမှုတွေကတော့နေရောညပါဆက်လက်ပေါ်ပေါက်နေတာဖြစ်ပါတယ်မြန်မာနိုင်ငံတလွားပြည်내နဲ့တိုင်းတွေမှာစစ်အာဏာသိမ်းဆန့်ကျင်မှုအရှိန်မပြတ်ဆက်ပြီးရှိနေတယ်လို့ပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းသူတို့ရောက်နေတဲ့နိုင်ငံတွေမှာစုဝေးဆန္ဒပြကြပြီးဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်အဖမ်းခံရသူတွေအားလုံးကိုအ мян ပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုနေကြတာပါအမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်ကိုအနောက်ဝန်းကျင်ကပြည်내အများပြားမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားယာနဲ့ချီလာရောက်စုဝေးပြီးစနေနေ့ကဆန္ဒပြခဲ့ကြပါတယ်။အမေရိကန်အရှေ့တောင်ပိုင်းဂျော်ဂျီယာပြည်နယ်အတ္လန်တာမြို့နယ်အမေရိကန်အနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့တွေမှာလည်းယာနဲ့ချီစုဝေးဆန္ဒပြခဲ့ကြတာပါ။ ကနေဒါရောက်မြန်မာရေးလှုပ်ရှားသူ300လောက်ကတော့ကနေဒါနိုင်ငံအော်တဝါမြို့ကမြန်မာတန်ယုံရှိမှာစုဝေးကြပြီးဝန်ထမ်းတွေမြန်မာလူမှုနယ်အတူ CDM မှာပါဝင်ကြဖို့အတွက်တိုက်တွန်းခဲ့ကြပါတယ်။ဥရောပကနော်ဝေးအပါအဝင်နိုင်ငံတချို့မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မခံဆန့်ကျင်ကြောင်းဆန္ဒပြမှုတွေရှိတယ်လို့ဒိမတ်ရောက်မြန်မာနိုင်ငံသားတွေကတော့ကိုပေဟေဂန်မြို့ကတောင်ဟောရှိမှာစုဝေးဆန္ဒပြခဲ့ကြတာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားသူတွေထိခိုက်ဒေဆုံးတဲ့အထိလုံခြုံရေးတပ်ဖွဲ့တွေနှိမ်နင်းတာခံနေရခြင်းမှာပဲပြည်သူလူထုလုံခြုံရေးနဲ့ကာကွယ်ရေးအတွက်အစီအမံတွေကိုချမှတ်ဆောင်ရွက်သွားမယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခန့်အပ်ထားတဲ့ခေတ္တဒုတိယသမ္မတမန်းဝင်းခိုင်တန်းကပြောကြားလိုက်ပါတယ
်။ပြည်သူလူထုတွေလုံခြုံရေးနဲ့ကာကွယ်ဆိုင်ရာအစီအမံများကိုအမြန်ဆုံးအကောင်အထည်ပေါ်ဆောင်ရွက်သွားမှာဖြစ်ကြောင်းအလေးနဲ့ပြီးထက်လောင်းပြောကြလို့ပါတယ်ပြည်တော်စုတမမြန်မာနိုင်ငံတို့ကြီးပြုမှာမိတင်းနေထိုင်ကြတယ်ကျွန်တော်တို့အားလုံးဟာနိုင်ငံရေးလောကရရဲ့ရိုက်ပုတ်ချက်တွေကိုမြင်မြန်ခံစားသည်ဖြစ်ပါစေတရားမျှတမှုဒဏ်လူညီမျှမှုနဲ့လွတ်လပ်မှုတို့တွင်နောက်မဆုတ်စတန်းချီတက်ကြမယ်ဆိုတာရဲရဲကြီးယုံကြည်ပါတယ်ကျွန်တော်တို့ဟာမတရားတဲ့အာဏာရှင်စနစ်ကိုဘယ်တော့မှလက်မရောက်ရှုံးမပေးဘဲကျွန်တော်တို့ရဲ့အနာဂတ်ကိုစုပေါင်းအင်အားတွေနဲ့ထုစစ်ကြပါမယ်။အနိုင်မခံစိတ်ဓာတ်တွေနဲ့စီစီလုံးလုံးဆက်ပြီးချီတက်မယ်ဆိုရင်ကျွန်တော်တို့အားလုံးမြုံမှန်းနေကြတဲ့ Federal Democracy ပြည်ထောင်စုကြီးဟာမဝေးတော့တဲ့အနာဂတ်မှာစောင့်ကြည့်နေမယ်လို့ပြောကြရင်နှိမ့်ကုန်းချောရပါတယ်
။အရွေးကောက်ကံထွက်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ကခေတ္တဒုတိယသမ္မတအဖြစ်နဲ့ခန့်အပ်ထားတဲ့မန်းဝင်းခိုင်တန်းကစနေနေ့မှာနိုင်ငံတော်အခြေပြနှိမ့်ကုန်းပြောကြရမှာထည့်သွင်းပြောဆိုလိုက်တာပါ။Federal Democracy ပြည်တော်စုတိဆောက်ရေးအတွက်တက်ဆိုင်တဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေအားလုံးနဲ့လက်တွဲကြိုးပမ်းဆောင်ရွက်သွားမှာဖြစ်တယ်လို့2008ခုအခြေခံဥပဒေကိုဖျက်သိမ်းပြီး Federal Democracy ဖွဲ့စည်းပုံအခြေခံဥပဒေတည်းပေါ်ပေါက်လာရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းကတိပြုခဲ့ပါတယ်။စစ်တပ်အာဏာသိမ်းမှုကိုအကြမ်းမဖက်တဲ့နည်းနဲ့ဆန့်ကျင်ပြီးမတရားတဲ့အမိန့်တွေကိုအာဏာဖီဆန်ကြတဲ့ CDM ဖျောက်ရှားမှုမှာပါဝင်နေသူတွေနဲ့လက်တွဲပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြားလိုက်တယ်လို့လုံခြုံရေးအဖွဲ့ဝင်တွေအပါအဝင်ကျန်နိုင်ငံဝန်ထမ်းတွေအနေနဲ့လည်းလူရစုရဲ့အကျိုးစီးပွားကိုတစ္ဆာဆောင်ခြင်းမဟုတ်ဘဲနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေကိုသာစောင့်ကြည့်ရမယ်လို့တတိပေးခဲ့ပါတယ်။မန်းဝင်းခိုင်တန်းဟာခေတ္တဒုတိယသမ္မတအဖြစ်နဲ့ CRPH ကခန့်အပ်တာဝန်ပေးပြီးတဲ့နောက်ပထမဆုံးချိန်လူထုကိုစကားပြောခဲ့တာဖြစ်ပြီးသူ့ဘယ်နေရာမှာရောက်နေလဲဆိုတာကိုတော့ထုတ်ပြန်ကြေညာထားတာမရှိပါဘူး။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz လိုင်းဒိုမီတာ40 kHz 9.33 MHz လိုင်းဒိုမီတာ58 kHz 9.85 MHz နဲ့လိုင်းဒိုမီတာ190 kHz 15.5 MHz တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOE မြန်မာဘိုင်းစီစီရဲ့တင်းင်းခွေနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကျမသင်္ကီထိုက်ပါတရုတ်ထုတ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးထားတဲ့နိုင်ငံခြားသားတွေဟောင်ကောင်ကနေတရုတ်ပြည်မာကြီးကိုလာရောက်လို့ရင်အဆင်ပြေချောမွေအောင်ဆောင်ရွက်ပေးမယ်အကြောင်းစနေနေ့မှာတရုတ်ကကြေညာလိုက်တာကြောင့်ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဖြန့်ချီရေးရှင်ပြိုင်မှုကိုပိုပြီးပြင်းထန်သွားစေပါတယ်အထောက်အထားဆာရွက်စတန်းလိုအပ်ချက်တွေကိုရှော့ချလိုက်ခြင်းအပြင်အနောက်နိုင်ငံအများစုကအတိမပြုသေးတဲ့တရုတ်ရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေအပေါ်ကမ္ဘာတလွှာစိတ်ဝင်စားမှုရရှိဖို့တရုတ်ကမျှော်လင့်ထားတာပါတချိန်တည်းမှာပဲပြည်ပထုတ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေကိုတရုတ်နိုင်ငံတွင်ထုတ်လုပ်ဖြန့်ဝေရေးအတွက်တရုတ်ဘက်ကအတိမပြုသေးပါဘူးအီတလီမှာတော့လာမယ့်စက်တင်ဘာလအရောက်မှာနိုင်ငံလူဦးရေရဲ့အနည်းဆုံး80ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးဖို့စီစဉ်ထားကြောင်းနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအထူးကော်မရှင်ကစနေနေ့မှာပြောပါရယ်တရက်ကိုထိုးဆေးအလုံးရေ9သိန်းဖြန့်ချီဖို့စီစဉ်ထားကြောင်းအီတလီအစိုးရရဲ့ထုတ်ပြန်ချက်ကဖော်ပြထားပါရယ
်အပြူဒီယနာနိုဒယ်လင်းစ်ဒယ်လ်အမာဂျင်စာဆနီတာရီယာချီထရိုဗီယမ်ပူတရော့ပိုဒါဗန်
အီတလီမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတကြော့ပြန်တိုးလာနေကြောင်းအီတလီဝန်ကြီးချုပ်ကတောက်ချန်နေမှာပြောဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်3000ခွဲရှိခဲ့ပြီးအရင်သတင်းပတ်က3000ကျော်နဲ့ရှင်ရင်တိတိတသာတိုးလာတာဖြစ်ကြောင်းဆေးရုံတက်ရသူနဲ့အရေးပေါ်ကုသပေးရသူလည်းတိုးလာတာကြောင့်အလေးထားဖို့လိုအပ်နေပြီလို့ဝန်ကြီးချုပ်ကသတိပေးခဲ့ပါတယ် ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ရေးအီတလီအစိုးရကကြိုးစားလာတာနဲ့အတူပဲတနင်္လာနေ့ကစလို့နိုင်ငံတွင်ကန့်သတ်တမျက်ချက်တွေချမှတ်ခဲ့ပါတယ်။ရောမမျိုးတော်နဲ့ဗန်ဒါရီအချက်အချာမီလန်အပါအဝင်နိုင်ငံရဲ့ဒေသထွက်ကြွမှာကျောင်းတွေမဖြစ်မနေဖွင့်လှစ်စရာမလိုတဲ့ဆိုင်တွေပိတ်ပင်တာအပါအဝင်ကန့်သတ်တမျက်ချက်တွေကိုတိုးမြင့်ချမှတ်ခဲ့တာဖြစ်ပါတယ်။COVID-19 ကာကွယ်ဆေး AstraZeneca ထိုးပြီးနောက်ပိုင်းဗီးတဲ့ဆွေးကြိုးတွေကိုဒီသတင်းပတ်ထဲမှာပြန်လည်သုံးသပ်မဲ့အကြောင်းအိန္ဒိယတာဝန်ရှိသူတို့က AFP သတင်းအေဂျင်စီကိုစနေနေ့မှာပြောပါရယ်အခုချိန်ထိတော့ AstraZeneca ကာကွယ်ဆေးထိုးတာကြောင့်သွေးခဲတယ်ဆိုတဲ့တင်ပြချက်တွေမရှိသေးပါဘူး AstraZeneca ရဲ့ COVID-19 ကာကွယ်ဆေးအသုံးပြုတာရပ်ဖို့မလိုဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုထားပေမဲ့လည်းသွေးခဲမှုဖြစ်မဲ့ရေဆိုးရင်ချင်းနဲ့ AstraZeneca ကာကွယ်ဆေးကိုနိုင်ငံအတော်များများကစိုင်းငံ့လိုက်ပြီးတဲ့နောက်အိန္ဒိယဘက်ကဈေးကိုပြန်လည်သုံးသပ်ဖို့ဆုံးဖြတ်ခဲ့တာပါ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးထိုးခဲ့သူတွေမှာခန္ဓာကိုယ်ထဲသွေးခဲမှုဖြစ်လာတာကိုတွေ့ရတယ်ဆိုတဲ့ပြောဆိုချက်တွေထွက်လာပြီးနောက်ဂျိုတင်သတိထားဆောင်ရွက်မှုအဖြစ်နဲ့ဒိန်းမတ်၊နော်ဝေနဲ့အိုက်စ်လန်တို့မှာ AstraZeneca ကာကွယ်ဆေးထိုးတာကိုရပ်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံတွင်ကာကွယ်ဆေးထိုးအစီအစဉ်နဲ့အနည်းဆုံးလူပေါင်း28သန်းကို COVID-19 ကာကွယ်ဆေးထိုးနှံပေးခဲ့ပြီးဖြစ်ပြီးအများစုကတော့ Serum Institute ကထုတ်လုပ်တဲ့ AstraZeneca ရဲ့ကာကွယ်ဆေးဖြစ်ပါတယ်။အိန္ဒိယအစိုးရရဲ့တန်တမာဆက်ဆံရေးအဖြစ်နဲ့ကာကွယ်ဆေးသိမ်းတဲ့ချီတင်ပို့ရောင်းချထားတဲ့အခမဲ့ပေးထားတဲ့ကမ္ဘာတစ်လွှားနိုင်ငံပေါင်း80နီးပါးရှိပါတယ်။2022ခုနှစ်အကုန်မှာအမေရိကန်ရဲ့ COVID-19 ကာကွယ်ဆေးအလုံးရေတန်1000ကျော်အိန္ဒိယမှာထုတ်လုပ်ဖို့ရည်ရွယ်ထားကြောင်းအိန္ဒိယနိုင်ငံခြားရေးဌာနအတွင်းဝင်ကတောက်ကြံနေမှာပြောပါတယ်။
The four countries have agreed to a plan to pool their financial resources.manufacturing capability
အင်ဒိုပစိဖိတ်ဒေသတွင် COVID-19 ကာကွယ်ဆေးထုတ်လုပ်ဖြန့်ချိမှုအရှိန်မြင့်နိုင်ရေးအတွက်ငွေကြေးထုတ်လုပ်မှုပိုင်းနဲ့သယ်ယူပို့ဆောင်ရေးပူးပေါင်းဆောင်ရွက်ဖို့ Quad မဟာမိတ်၄နိုင်ငံသဘောတူခဲ့ကြောင်းပြောဆိုခဲ့တာပါကွတ်မဟာမိတ်၄နိုင်ငံဖြစ်တဲ့အမေရိကန်၊အိန္ဒိယ၊ဩစတြေးလျနဲ့ဂျပန်တို့ပါဝင်ပြီးပြီးခဲ့တဲ့တောက်ကြနေ့ကနိုင်ငံခေါင်းဆောင်တွေရဲ့ပထမဆုံးသောပူးရက်ထိပ်သီးဆွေးနွေးပွဲမှာအခုလိုသဘောတူခဲ့တာဖြစ်ပါတယ်ရှင်။ရုရှားနိုင်ငံမြို့တော်မော်စကိုမှာစနေနေ့ကကျင်းပတဲ့တတိပုဂ္ဂလဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ဝင်တွေရဲ့ညီလာခံကိုတက်ရောက်လာသူ180ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အစိုးရကတရားမဝင်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အဖွဲ့တစ်ခုနဲ့ပတ်သက်နေတဲ့ဒီမိုကရေစီရေးရာဆွေးနွေးပွဲကိုတက်ရောက်သူတွေဟာဥပဒေချိုးဖောက်တာလို့စွပ်စွဲပြီးအခုလိုဖမ်းဆီးတာပါ United Democrats အဖွဲ့ကစီစဉ်တဲ့တတိပုဂ္ဂလဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ဝင်များဖိုရမ်မှာလာမယ့်ဆောက်ဦးရာသီရွေးကောက်ပွဲကာလအတွက်နီးပြူဟာရီကိုဆွေးနွေးကြဖို့နိုင်ငံတဝန်းကဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ဝင်တွေနောက်ကိုယ်စားလှယ်လောင်းအဖြစ်အလားအလာရှိသူတွေစုစည်းတက်ရောက်ကြတာပါဆွေးနွေးပွဲခန့်မှအတွင်းရဲတွေဝင်လာပြီးအခမ်းအနားပြုဆောင်ကြောင်းကြေညာခဲ့တာကြောင့်ဒေသဆိုင်ရာအုပ်ချုပ်ရေးအဆင့်ကနေအပြောင်းအလဲစတင်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဖိုရမ်ပထမနေ့ဆွေးနွေးနေကြတာအဆုံးသတ်သွားခဲ့ရပါတယ်
Это частная территория.
Не мешайте, пожалуйста, толкаться не надо.
Не мешайте.
Пипа ма тэн шаун ни дэ Russia лонган шин Mikhail Khodorkovsky не ngwe che patat mu shi de lo 2019 khu ne ka Russia suya ga tat mat jinya tha de Open Russia apwe ga aku swin nwe pwe ko kama katha lout da lo anabain du ka pyo ba de a myo ta long jou ye ka kwe ye ရုရှားရဲ့အခြေခံဥပဒေဆိုင်ရာဖွဲ့စည်းမှုကိုချင်းချောင်မှုဖြစ်စေတဲ့လှုပ်ရှားဆောင်ရွက်သူပြည်ပ NGO တွေကိုပြစ်မှတ်ထားတဲ့ဥပဒေပြဋ္ဌာန်းချက်တစ်ခုရုရှားမှာရှိနေတာပါမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါအရေးဒါမှမဟုတ်အရေးပေါ်အခြေအနေပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီးသတင်းမားတွေလို့အနာပိုင်တွေကသတ်မှတ်တဲ့သတင်းတွေကိုဖြန့်ချီသူတွေကိုထောင်ဒဏ်၃နှစ်အထိတိုးမြှင့်ပြစ်ပေးမဲ့အစီအစဉ်အပေါ်စိုးရိမ်မှုတွေထွက်ပေါ်လာပါတယ်အရေးပေါ်အခြေအနေအရလွှတ်တော်ရဲ့အတည်ပြုချက်မယူဘဲမလေးရှားအနာပိုင်တွေကကျင့်သုံးနေတာပါ။အိန္ဒိယနိုင်ငံအများစုနဲ့ရှင်ရင်မလေးရှားမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါပိုဆိုးနေတာနဲ့အတူပဲကပ်ဘေးရောဂါနဲ့ပတ်သက်ပြီးသတင်းမှားတွေဖောင်းပွာနေတာကိုပြည်ထောင်တွင်းမြင့်တိုက်ဖြတ်ဖို့လိုအပ်နေတယ်လို့အစိုးရကပြောပါတယ်။ ပြည်ထောင်တိုးမြှင့်မှုဟာပြင်းထန်ပြီးအန္တရာယ်ရှိတယ်လို့ဥပဒေပညာရှင်တွေသတင်းထောက်တွေနဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကပြောဆိုပြီးအစိုးရကိုဝေဖန်သူတွေကိုနှိတ်ကွပ်ဖြိုခွဲတဲ့နေရာမှာအတုံးချလာမဲ့အရေးစိုးရိမ်နေကြပါတယ်VOA မြန်မာပိုင်းစီစဉ်ရဲ့တင်းနှင်းခွေနေမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ဒီလောက်ပါပဲရှင်အခုဆက်ပြီးသတင်းဆောင်ပါတွေဆက်သွယ်မေးမြန်းခန်းတွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ကြရအောင်ပါရှင
်စင်တော်ဝင်းမြန်မာမြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုဆန့်ကျင်သူတွေပေါ်လုံခြုံရေးတပ်ဖွဲ့တွေအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ထိခိုက်ပျက်ဆီးမှုတွေတိုးလာနေပေမဲ့လည်းဆနပြလှူရှားမှုတွေကတော့နေရောညပါအချိန်မြင့်နေစေဖြစ်ပါတယ်စနေနေ့တုန်းကမန္တလေးမြို့ပါဝင်နေရာတော်များများမှာလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံသူတွေရှိခဲ့ပေမဲ့လည်းညဘက်မှာပါဆန္ဒပြပွဲတွေဆက်ဖြစ်ပွားခဲ့တဲ့အကြောင်းပြောပြပါမယ်။မန္တလေးကဆေးရနာရှင်စန့်ကျင်ပြည်သူအင်အားများချိတ်ဆက်ညီနေရေးကော်မတီအဖွဲ့ဝင်ကိုသန်းမြတ်စုက
ဒီစိန်ဘက်မှာလုပ်တဲ့ဟာကလည်းကျွန်တော်ပေါင်းစပ်ညီနေရေးကော်မတီရဲ့အထိုင်တစ်ပိတ်ပေါ့။စတာတစ်ပိတ်ကတော့ကိုးကွဲမှာစတယ်အဲကျွန်တော်ဆေးနာရီထုတ်ကနေမှာကျွန်တော်တို့လူစုခွဲလိုက်တယ်ပေါ့ခဏပဲဆိုတော့အဲ့ချိန်မှာ top shop ဒီနေကင်း top shop ပြတ်ထက်တာ၄နိုင်လောက်ထိဖြစ်တာတနေ့ကုန်ပြတ်တာအဲ့တော့လူလည်းတော်တော်များများထိတယ်အဲ့တော့အကုန်လုံးရက်ကွက်နေပြည်သူတွေများတယ်ဒါပေမဲ့ဆက်ပြီးတော့လည်းဖိတ်ဆုံးဖို့ကအရှိုးမနဲ့တွေ့တဲ့တန်ရပြင်းပြင်းထန်ထန်ရတာလည်းများတယ်လူရောက်30ကျော်နေပေါ့အရန်စိုးရင်ထိတ်လန့်ပေါ့တော်တော်ကောင်းပါ
မနေ့ကဒီမန္တလေးဖြိုခွဲခဲ့မှုမှာထူးခြားခဲ့ပုံကိုလည်းကိုတမ်းမြတ်စိုးက
သူတို့ကပထမဇီးဒုတိယဇီးတွေပါတယ်ညာလူစုခွဲဖို့ကိစ္စတွေလည်းမပြောတော့ဒီဆန္ဒပြတဲ့လူထဲကတရားရတဲ့သူများတယ်တည်ဆုံတဲ့သူကတယောက်ပဲရှိတယ်ပေါ့နော်ဒါပေမဲ့ဒီရက်ကွက်နေပြည်သူတွေဒီပိုက်ကြီးကဒီကိုဝင်ဆောင်မျိုးသမီးတို့လည်းပါမယ်ပေါ့နော်အဲ့တည်သွားတဲ့မျိုးသမီးကဒီចောင်းသူចောင်းသားတွေပေါ့နော်ဒီခိုလုံခွင့်အိမ်မှာပေးလိုက်အဲ့ဒါကိုအိမ်ကိုဖွင့်တဲ့ပြီးတော့မှတနက်နဲ့ကောင်းကိုတိတ်ပြီးတော့ပြစ်သွားတယ်တို့ကျွန်တော်တို့ဒီအင်းမြင်တွေ့ရတဲ့သူတွေပြောတယ်ပြီးတော့တန်ငါတဲ့ရဆိုလို့တပါပါတယ
်ဒါပေမဲ့အခုလို့နေဘက်ဖြစ်ခတ်ဖြုတ်ခွင်းခံရချိန်မှာဖြစ်ပေါ်လာတဲ့ညဘက်ဆန္ဒပြပွဲတွေရဲ့ထူးခြားပုံကိုလည်းကိုတမ်းမြတ်စုက
ဒီကဝန်ထဲကြောင်ထိမ့်မတ်လုံရင်ကနေပြီးတော့စပစ်လာတယ်ပေါ့နော်အဲ့ပြုံမှာမပို့ပြီးတော့တက်ရောက်မှုကြီးဆိုတာဆန်းကြောင်ကမှလည်းညပိုင်းဖွင့်မိတဲ့ကိစ္စလေးတွေဖြစ်တဲ့ချိန်မှာပို့ပြီးတော့ညသပိတ်ကပို့ပြီးတော့အတန်ကျဲလောင်စွာနဲ့ထွက်လာတာပါဗျာဒီအခုလို့ညသပိတ်တွေကအင်အားလုံးရင်းနဲ့ရက်ကွက်လိုက်တွေပေါ်လာတဲ့ကိစ္စအင်မတအန်တရာလည်းနေတယ်လူတိုင်းလည်းဒီပါလည်းကိုရက်ကွက်ကိုဖြစ်ပါဝင်လို့ရနေတဲ့အတွက်ဒါအင်မတအတက်ဝန်သားစရာတစ်ခုပါပဲခင်ဗျာ
ကြာပြင်ရန်ကုန်မှာညသပိတ်ကိုချိတ်ဆက်ကွင်းရတွေမှာဥဆောင်ပါဝင်နေတဲ့ကိုဟင်းရာစာကလည်းစလှုပ်လာခဲ့ပုံကို
ရန်ကုန်မြို့နယ်ညသပိတ်ကနော်အဲ့မှာပါခဲ့တယ်။ကြာဆုံးသွားတဲ့သူတွေအတွက်ဆူတောင်းတဲ့စီစဉ်လုပ်ကြရတယ်ပေါ့နော်။ကျွေးကြော်တဲ့နေတိုင်းနဲ့ပချင်းမျိုးဆူကြရတယ်ပေါ့ဒီပစ္စာတို့ဒီဆောင်းနိုင်လေးထုံးရဲ့ကျွန်တော်ဆူတောင်းတဲ့ပုံစံမျိုးအခု2ည3ညလောက်ရှိပြီပေါ့
။အခုလို့ရန်ကုန်ညဆနပြပွဲတွေမှာပါဝင်လာတဲ့ရန်ကုန်စစ်တပ်ကတို့နဲ့ចောင်းသားတမကဥက္ကဋ္ဌကိုဥက္ကာမြတ်ကတော့ဒီစဉ်းစားချက်ကို generation C မျိုးဆက်တက်ကစလိုက်ပုံရဲ့ထိရောက်ပုံကို
ဒါလည်းဟိုလူငယ်အရှင်ကနေပြီးတော့စတယ်ပေါ့နော်ဒါပေမဲ့တကယ်ပါဝင်လာတဲ့ခါကျတော့ဒါလူကြီးလူငယ်တွေအကုန်လုံးတော်များများပါဝင်လာနိုင်ကြတာတွေ့တယ်ဗျကျွန်တော်တို့ကညာဘက်တွေမှာချင်းချောက်ခံနေရတယ်အဲ့တော့ကျွန်တော်တို့ဒီညာဘက်တွေမှာဒီညာသပိတ်တွေဆင်နွှဲခြင်းအပြင်လူတွေရဲ့အကြောက်တရားကိုလည်းအတော်တန်ရော့သွားမယ်ကျွန်တော်တို့ဘက်ကလည်းလှုပ်ရှားပူတွေတာပေါ့နော်ဟိုကျွန်တော်တို့ကအမှောင်အားယူပြီးတော့မှအပြောက်ကြားစနစ်နဲ့ပြန်ပြီးတက်ဆုတ်ကြတယ်
။ဒါအပြင်မန္တလေးကကိုတမ်းမြတ်စိုးကလည်းဒီညသပိတ်ရဲ့အာသာချက်ကို
ဒီကောင်ကလမ်းကြောင်းတူလေးတွေကိုရက်ကွက်နဲ့ကိုထွက်တာဆိုတော့အပြောက်ကြားဆန္ဒပြတဲ့ဟာမျိုးသူတို့အနေနဲ့ဝုန်းတိုင်းကြီးရောက်လာခဲ့မယ်ဆိုရင်ဒါမှကိုရက်ကွက်ထဲကိုဖြစ်တဲ့အတွက် information သိတယ်နဲ့တန်းပြီးတော့လူစုခွဲလိုက်လို့ရပါတယ
်။ဒါကြောင့်နေဘက်အများဆုံးပါတဲ့လူငယ်တွေအပြင်ညဘက်မှာလူမျိုးစုံပါဝင်လာတယ်လို့လည်းကိုတမ်းမြတ်စိုးကဆိုပါတယ်
။ပို့ပြီးတော့ကောင်းနေတဲ့ကိစ္စပါလဲဆိုတော့တချို့ဆိုရင်အသက်ကြီးရွယ်ဟိုဘိုင်းနေတာနေတဲ့ဘိတ်လိုအမျိုးဆိုတနေရာတဲ့စုရက်ကိုသွားဖို့လိုက်ဖို့အတွက်ကအခက်အခဲရှိတယ်။ဒါပေမဲ့ညာကင်းမှာလုပ်တဲ့ဟာမျိုးဆိုကိုရက်ကွက်ထဲတင်ကိုဆိုတော့ရက်ကွက်ထဲတင်အလန်းကောင်းတူလေးတွေပတ်ကြလာဆိုတော့ပို့ပြီးတော့တောင်းအသက်ကြီးရွယ်ဟိုအပိုင်းနေရောပို့ပြီးတော့ပါဝင်လို့ရတာမျိုးတွေ့တယ်ပေါ့။နေကင်းဆိုအိမ်ဆောင်နေရတဲ့သူတွေကဆထွက်လို့ရတာ
။ဒီညာဘက်ဆန္ဒပြပွဲတွေကစကိုင်းတိုင်းခလေးမြို့နယ်အထိရောက်လာခဲ့ရမှာဒီဆန္ဒပြပွဲကိုဝန်ရံခဲ့တဲ့ကိုနေမင်းကလည်
းဒီဟာတော့ကလေးမြို့မှာညာတစ်ပိတ်မှာအချီးလုံးပွဲပေါ့။လူရောတထောင်နေပါရှိမယ်ဗျ။ကျွန်တော်တို့ဘိတ်ပါလူတွေအတွက်အန္တရာယ်ခင်းတယ်ဗျ။အဲသူတို့ကထိတိုက်မတွေ့နိုင်ဘူး။ဟိုတကယ်ထိတိုက်တွေ့ခဲ့လို့ရှိမှာမှကျွန်တော်တို့ကညအချိန်မှာကိုအရင်ကုဒေတာဖြစ်တဲ့အတွက်ဘယ်လိုရှောင်းအောင်လဲဆိုတော့ကျွန်တော်တို့ကကောင်းကောင်းကြိုးစားနေလေတယ်။နေခင်းရတော့အများဆုံးလူငယ်များလူဗျ။ဟိုညဘက်ကတော့ဒီ လူမျိုးအဆုံးပဲဗျလူငယ်ရောလူရွယ်ရောလူစပန်းမျိုးပါရခင်ဗျညာတို့လည်းပူပြင်းတော့ဟိုမိခင်ထက်ညာဘက်ကျတော့ဗာကျွန်တော်တို့စပန်းရေးဆောင်နေအလုပ်တွေလည်းမရှိဘူးတည်ကြည့်ရောရဆောက်ပါလားခင်ဗျဘုံကြီးအဲ့ကြည့်ကြည့်ဘုံကြီးရဆောက်ဒီဘက်မှာတည့်ရပြီးတော့ကျဆုံးတော့လေလေဆောင်မျိုးမှအတွက်ဆူတောင်းပေးရည်ကျွန်တော်တို့ရှိရဗျ
တကယ်တော့အခုလိုမန္တလေးမြို့နယ်တခြားနေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့လူအများပြားသေဆုံးခဲ့ရတာကြောင့်မြန်မာနိုင်ငံအတွက်ဝန်ထဲချွေခွဲစရာနေ့တစ်နေ့ဖြစ်ရကြောင်းလဲမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂရုံးကစနေနေ့မှာပဲပြောလိုက်ပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေပေါ်အချမ်းဖက်နှိမ်နင်းမှုတွေကိုကုလသမဂ္ဂအနေနဲ့လက်မခံနိုင်ကြောင်းနဲ့တာဝန်ရှိသူတွေကိုအရေးယူဖို့ရှင်းရှင်းလင်းလင်းပြောထားကြောင်းလဲ Facebook လူမှုကွန်ရက်မှာသတင်းထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာကျွန်တော်ဝင်းမြမာ
ကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနဲ့ငြိမ်းချမ်းစွာဆန္ဒပြနေသူတွေကိုအချမ်းဖက်မှုတိုးလာနေတဲ့ပေါ်နိုင်ငံတကာကဖိအားပေးမှုတွေနဲ့အာယုံဆိုင်မှုရလာစေဖို့ပြည်ပရောက်မြန်မာနိုင်ငံသားတွေစနေနေ့ကနိုင်ငံအတော်များများမှဆန္ဒပြလှုပ်ရှားခဲ့ကြပါတယ်။အမေရိကန်၊ကနေဒါ၊နော်ဝေးစတဲ့နိုင်ငံအသီးသီးကဒေသအသီးသီးမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့ဒီမိုကရေစီရေးလှုပ်ရှားမှုတွေအကြောင်းကိုတင်ပြခြင်းပါတယ်။ဒီကံပြောင်းလဲဝါရှင်တန်ဒီစီမြို့တော်မှာတော့ဒီစီနဲ့အနီးတစ်ဝိုက်ပြည်နယ်တွေကရောရဲဝေးပြည်နယ်တွေကပါလူယာနဲ့ကြီလာရောက်ဆန္ဒပြနေကြတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုသတင်းစကားပေးနိုင်ဖို့အင်ပြူတော်နားမှာဆန္ဒပြခဲ့ကြတယ်လို့ဥဆောင်ပါဝင်သူဥယင်အေးကပြောပါတယ်
။ကျွန်တော်တို့ဒီနေ့ဆိုရင်တရုတ်တန်ရုံရှိမှာအရင်ဆုံးစပြီးတော့ကျွန်တော်တို့တရုတ်ဆိုရဲမတရားအာဏာသိမ်းစစ်ကောင်စီထောက်ခံတဲ့ကိစ္စကိုကျွန်တော်ဆန့်ကျင်ကပ်ဆန္ဒပြခဲ့ကြတယ်။အဲ့ဒီကနေမှကျွန်တော်တို့ဝါရှင်တန်ဒီစီကလမ်းမကြီးတစ်လျှောက်မှာကျွန်တော်တို့ခြေတက်လာပြီးတော့မြန်မာပြည်လူမျိုးရေးအတွက်ကို UN နဲ့ US ကူညီပေးဖို့ကြိုးကြော်တယ်နဲ့ကျွန်တော်ခြေတက်ချက်ကြရတယ်။ဖဲ့ပြီးတော့ကျွန်တော်အခုဒီစစ်ကောင်စီရဲ့စစ်တမ်းရုံးမှာလာပြီးတော့ကျွန်တော်ဆန္ဒပြနေကြဖြစ်ပါတယ်။အဓိကဒီနေ့ကတော့သမရဂျိုးဝိုင်တန်ကိုကျွန်တော်တို့ပေးခြင်းနဲ့တောင်းဆိုခြင်းနဲ့တောင်းဆိုချက်တွေကိုကျွန်တော်တို့ကိုယ်စားလှယ်သုံးရောင်းကနေတင်ပြပြောဆိုမှာဖြစ်ပါတယ်။အဓိကကတော့ crime against humanity ပါ။ကျွန်တော်လူသားမှုပေါ်မှာချိုးဖောက်တဲ့ရာဇဝတ်မှုတွေကိုစစ်အာဏာသိမ်းစစ်ကောင်စီကနေပြီးတော့ကျူးလွန်နေတာဒါကိုကျွန်တော်အပြတ်သားရှုံချဖို့တဲ့နေ့ဒါပြီးတော့ဆူအောင်ဆန္ဒပြကြဖြစ်ပါတယ်
။လာရူအမေရိကန်နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ UN Plaza ရှိစနေနေ့ဆန္ဒပြပွဲနဲ့ပတ်သက်လို့တက်ကြွလှုပ်ရှားသူဥက္ကူကိုလေးကအခုလိုပြောပါတယ်
။ကျွန်တော်တို့ကဒီနေ့လှုပ်တဲ့ပွဲကဒီဒုသမရမန်ဝင်းခိုင်တန်းကိုအပြည့်အဝထောက်ခံကြအောင်ကျွန်တော်တို့ဆန္ဒထုတ်ဖို့မှာဖြစ်ပါတယ်။တစ်ချိန်နဲ့တစ်ပြိုင်နက်ထဲမှာလည်းဒီနေ့မတ်လ23ရက်နေ့ဆိုတာကျွန်တော်တို့1988ခုနှစ်ကကျွန်တော်တို့ရဲ့ရဲဘော်ရဲဘက်ဖုံးမော်ကြာဆုံးတဲ့နေ့ဖြစ်တဲ့အတွက်ကြောင့်ဒါကျွန်တော်တို့ရဲ့မြန်မာပြည်လူ့အခွင့်အရေးနေ့လည်းဖြစ်ပါတယ်။အဲ့ဒီအပြင်ကိုကျွန်တော်တို့ဒေါက်တာဆာဆာတောင်းဆိုထားတဲ့ R2P တောင်းဆိုခြင်းကိုထောက်ခံတဲ့သဘောနဲ့ကျွန်တော်တို့ဆန္ဒပြတာဖြစ်ပါတယ်
။ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာတော့တိုင်းသာပေါင်းစုံစုဝေးကြပြီးမြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုအတွင်းကြာဆုံးခဲ့ရသူတွေအတွက်စုတောင်းပွဲလုပ်ရင်းဆန္ဒပြခဲ့ကြတယ်လို့ဥဆောင်ပါဝင်သူကိုကျော်ဝနထူးကပြောပါတယ်
။ကျွန်တော်တို့ဒီမှာဘာသာပေါင်းစုံစုတောင်းပွဲပေါ့နော်။စုတောင်းကြတယ်။နောက်ပြီးတော့ fundraising Syrian fan Ramon Yamongwe ရှာတယ်။အဲဒါကတိုင်းရင်းသားပေါင်းစုံစုစည်းပြီးလုပ်ကြရတယ်ပေါ့နော်။အာနာသိန်းစကောင်စီဆိုလို့ရှိရင်ပေါ့နော်။တကဘာလုံးကနိုင်ငံကောင်းဆောင်တွေကမြစ်တာရက်ခံနေတဲ့ကြားတွေကအချက်မရှိပေါ့နော်။အတအရန်ကြီးသွားတယ်သူလုပ်နေတာဆိုတော့အဲဒါဘလို့မှခွင့်မလွတ်နိုင်ဘူးပေါ့နော်။ဟိုရှုံချတယ်ပေါ့။ပြင်းပြင်းထန်ထန်ရှုံချတယ်။ကျွန်တော်လူအား300လောက်ရှိတယ်ပေါ့။ဟုတ်
ကနေဒါနိုင်ငံမှာလဲမြန်မာနိုင်ငံကဆက်အာဏာရှင်အုပ်ချုပ်မှုအဆုံးသတ်သွားစေရေးဘာတွေလှုပ်ဆောင်နေသလဲဆိုတာကိုတော့ကနေဒါအွန်တာရီယိုပြည်နယ်မြန်မာကနေဒီယန်အသင်းဦးဆောင်သူတူဖြစ်တဲ့ဦးညွန့်လှကပြောပါတယ
်အခုနိုင်ငံတကာမှာရှိတဲ့တာမတ်ကြီးတွေတာဝန်ထမ်းတွေကလည်းတချို့စီရီယံမှာပူးပေါင်းပါဝင်ပေမဲ့ကျွန်တော်တို့ကနေဒါအိုတာဝါမြို့မှာရုံးဆိုင်တဲ့မြန်မာတန်ယုံအနေနဲ့စီရီယံမှာလုံးဝပါဝင်တာမရှိသေးဘူးအဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီမှာရှိတဲ့တိုင်းရင်းသားလူမျိုးပေါင်းစုံပါဝင်တဲ့အလူရတရားကြော်လောက်လာပြီးတော့အတ္တမကြီးပဲစီရီယံမှာပါဝင်ဖို့အတွက်တောင်းဆိုတာဒါပေမဲ့အတ္တမကြီးကသူကရဲကနေတဆင့်ပဲစာလိုက်ကိုလက်ခံလိုက်တယ်အဲသူအတ္တမကြီးကိုယ်တိုင်ဖွဲ့မတွေ့ဘူးဆိုတော့ကျွန်တော်တို့အောင်မြင်မှုမရဘူးလို့ပဲပြောရမှာပေါ့ဗျာ
အလားတူနော်ဝေမြို့အော့စလိုမြို့ကဆရာနာတင်ဆန့်ကျင်ရေလှူရှားမှုတွေကိုတော့88မျိုးဆက်မြန်မာရေးလှူရှားသူဦးမြင့်ရေးကရှင်းပြပါတယ
်ဆရာနာတင်တဲ့အခါမှာမျိုးဆက်တွေအားလုံးကပြင်းထန်တဲ့ဆန့်ကျင်တာကိုကျွန်တော်တို့တွေ့တဲ့အခါမှာကျွန်တော်တို့
ဒီနော်ဝေးရောက်နေတဲ့ပမာဗီဇာတွေကလည်းကျွန်တော်တို့တတ်နိုင်တဲ့ဘက်ကနေဝင်းရံတဲ့သဘောပဲပေါ့เนาะသို့တော်လည်းဒီမတရားမဝင်အာဏာသိမ်းထားတဲ့စစ်ကောင်စီပေါ့เนาะလူတွေကိုအဆက်ဆံလုပ်မဲ့ကိစ္စတွေကိုကျွန်တော်တို့ကတတ်နိုင်တော့ဟန်တားဖို့ကြိုးစားတယ်ပေါ့ဥပမာအဖြစ်အင်ဒိုနီးရှားတွားတွေ့မယ်ဆိုတဲ့အတန်ကြားတဲ့ခါမှာကျွန်တော်တို့အင်ဒိုနီးရှားတိုင်ယုံတွားပြီးတော့ဟိုကန့်ကွက်တယ်နောက်တစ်ခါဒီတရုတ်ကဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာဟလားအာတူဘီမဝင်ဖို့သူတို့ကပြောတဲ့ခါမျိုးမှာကျွန်တော်တို့တရုတ်တိုင်ယုံတွားပြီးတော့ဟိုကန့်ကွက်ဆန္ဒပြတာတဲ့
ဆရာနာသိမှုကိုစန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နင်းတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းအဝန်းကသတိပေးနေတဲ့အကြားကပဲမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့စနေနေ့မှာသေဆုံးသူတဒါဇင်လောက်နဲ့ထိခိုက်ဒဏ်ရာရသူတွေလည်းအများကြီးရှိခဲ့တာပါ။အာဏာပိုင်တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေရှိခဲ့ပေမဲ့ဆက်အာဏာသိမ်းမှုကန့်ကွက်လှုပ်ရှားမှုတွေအားလည်းပြည်တွင်းပြည်ပမှာဆက်လက်အရှိန်မြင့်မားနေစေဖြစ်ပါလိမ့်ခင်ဗျာ။
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည်။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူခွေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Myanmar တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီကိစ္စမှာတော့အပြည့်ပြည့်ဆိုင်ရာမြို့သမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံရေးမှအမှန်ရှင်စစ်ကျင်ဆန္ဒပေါ်ထုတ်ပေါ်မှာရှေ့တန်းကပါဝင်နေတဲ့မြန်မာမြို့သမီးတွေရဲ့အခမ်းကဏ္ဍကိုဒုတန်ကတင်ဆက်ပေးသွားမှာပါ။ဒီဆောင်မကိုဒုတန်ဖွဲ့သားတွေကပူးပေါင်းတင်ဆက်တာဖြစ်ပါတယ်
။ဆောင်မအတွင်းအင်တာဗျူးဖြစ်ဆိုသူတွေရဲ့အမည်ကိုလုံခြုံရေးအခြေအနေတွေကြောင့်ပြောင်းလဲအသုံးပြုထားပါတယ
်။ဥချိန်လေးပေါ့အဆက်တော်ရမရဘူး။မရတော့ကိုယ်လည်းစိတ်ပူတယ်ဘာလို့တော့ကျက်မရတိတ်ကောင်းတော့ကြောက်ခက်ဖြစ်ခါစားဈေးကလည်းပြန်ပြရမယ့်ရက်ကဒီရက်ဆိုတော့စိတ်ပူတယ်အား၄ရက်နေတွေကလာညီမတို့ပစ္စည်းပို့နေတာဒီမှာလေရနေရလိုက်ပစ္စည်းပို့တော့သူတို့ကမရှိရင်အကြောင်းပြန်ကြားမယ်ပေါ့ရှိရင်တော့အကြောင်းမကြားဘူးပြောတယ်အဲ့ဒါပြောတော့အဲ့ဒါပို့လာတော့ဒီနေ့ထိပေါ့သူတို့ကတော့ဖုံးပြန်မဆက်သေးဘူးဒီနေ့ခုနှစ်ရက်ပြည့်သွားပြီပေါ့လေအဲ့ဒါညနေကျရင်တော့အကြောင်းကြားထူးမယ်လို့တော့ပြောတာပဲလာလာလာနေရလဲသူတို့ကတော့ရှိတယ်လို့လားပြောတာကိုလေးကတော့စိတ်ပူတာပေါ့လေမိန်းကလေးလေးဆိုတော့သူကလည်းမိန်းကလေးလေးခေါ်ပြီးမှဟာတရားပေါ့နော်အဲ့လိုလေးပြောတယ်နေလဲကြားနေတော့ပို့ပြီးစိတ်ပူတာပေါ့လေကိုလေးကတော့
စစ်အာဏာရှင်ကိုစန့်ကျင်ဆန္ဒပြရင်းအဖမ်းခံထားရတဲ့အသက်20ကျော်အရွယ်သူမရဲ့ညီမအကြောင်းပြန်ပြောပြနေတဲ့မတ်တီယာဖြစ်ပါတယ်။မတ်လ3ရက်နေ့ကမြောက်ကလအဝိုင်းနားမှာအဖမ်းခံခဲ့ရတာပါ။မတ်တီယာဟာညီမဖြစ်သူအတွက်နေတိုင်းလိုလိုအင်းစိန်အချင်းချောင်ကိုလာပြီးစားစရာနဲ့လိုအပ်တဲ့ပစ္စည်းတွေကိုပို့ပေးနေရပါ။အာဏာသိမ်းတာကိုလက်မခံတဲ့ရန်ကုန်ကပြည်သူအများအပြားဟာနေစဉ်လိုလိုဆန္ဒပြပွဲတွေပြုလုပ်နေပြီးနေစဉ်အဖမ်းခံနေရပါတယ်အဖမ်းခံရသူတွေကိုတပ်ဆိုင်ရာရဲစခန်းမှာလိုက်လံစုံစမ်းကြပြီးမကြွေခဲ့ရင်တော့အင်းစိန်အချင်းထောင်ကိုတွားစုံစမ်းပြီးပစ္စည်းပို့နေကြတာပါထောင်ရှိမှာခြံပြီးအခမဲ့ကူညီပေးနေတဲ့ရှင်းနေအဖွဲ့ရဲ့စည်ရင်းအရာတော့အသက်14နှစ်အရွယ်မိန်းကလေးငယ်လေးတွေအောင်ဖမ်းဆီးခံရတဲ့အထဲမှာပါနေရကိုတွေ့ရပါတယ်တချို့မိန်းကလေးတွေကိုဓမ္မဖမ်းထားမှမသိရတဲ့အကျွတ်မိဘတွေကရတက်မအေးဖြစ်နေရတာတွေလည်းရှိပါတယ်ကိုမိသားစုဝင်တွေကိုဘယ်နေရာမှာဖမ်းဆီးရမှမသိလို့စိုးရိမ်တကြီးမင်းနာတွေနဲ့ရှင်းတွေတွေကိုအာကိုတကြီးမင်းနေတဲ့သူအများပြားကိုလည်းအင်းစိန်ထောင်ရှိမှကြွေးရပါတယ်အဲ့ဒီလူတွေကတူဖြစ်တဲ့ဦးစုံကအင်းစိန်ထောင်ရှိမှထိုင်နေပါတယ်သူကစစ်တပ်မှတာဝန်ထမ်းဆောင်နေတဲ့ဒုရကံဘုံတူဖြစ်တယ်လို့ပြောပါတယ်အင်းစိန်ထောင်မှာရောက်နေတယ်လို့ယူဆရတဲ့အသက်16နှစ်နဲ့အသက်23နှစ်အရွယ်သမီးမယောက်တို့စားစရာလာပို့တာပါ
တကူလေးကပြောထားတယ်ဆန္ဒပြမယ်ဆိုရင်မိမိရဲ့ရင်ထဲကအမှန်တရားကိုနိုင်ငံရေးအကြောင်းကိုထုတ်ပေါ်ပြောမယ်ဆိုရင်ဟဲ့လားပထမဆုံးအထင်းထင်းခံရမယ်ဟဲ့လားနောက်တစ်ခုကအပြစ်ခတ်ခံရမယ်ဒဏ်ရာရမယ်နောက်တစ်ခုကသိမယ်ဒီသုံးခုကို ခံနိုင်ရရှိလို့ရှိရင်ကျွန်တော်လုပ်လို့ပြောပါတယ်။အဲတမီးတွေကတော့ကျွန်တော်တို့ဒီပေါ်အခုသူတို့ထိန်းသိမ်းခံရတယ်ပေါ့ဗျာ၃ရက်နေရစပြီးတော့ထိန်းသိမ်းခံရတယ်။တကယ်တော့သူတို့အနေထားနဲ့ကံကောင်းထောက်မှလို့လွတ်လာခဲ့လို့ရှိရင်တော့ဒီနိုင်ငံရေးကိုကျွန်တော်ကနေပြီးတော့ဆက်လက်ပြီးပြန်လုပ်ခိုင်းပါဗျာ။သူတို့ကလည်းပြန်လုပ်ပါဗျာ
။ဆန္ဒပြအမျိုးသမီးတွေကိုလက်နက်ကိုင်တွေကအကြမ်းဖက်ဖမ်းဆီးရလို့စစ်ဆေးချက်တွေလည်းရှိနေပါတယ်။ကျမဂျန်သူညီညာရေးကွန်ရဲဒရိုက်တာဒေါ်မေးစပယ်ဖြူက
ဒေါ်မီးလေးတွေကိုလည်းကာအိမ်ကြီးပြက်အောင်ပေါ့နော်ကျွန်တော်တို့အတွင်းအဝတ်စားတွေဘယ်လိုပုံလဲအတွင်းခံနေပေါ်တဲ့အထိပေါ့နော်ဆွဲလွဲပြီးတော့ဖမ်းပြီးတာအသေးအဓမ္မချုပ်ပါတာလေအဒီရဲမီးလေးတော့အတော့မပြုတ်တယ်နဲ့ကျွန်တော်တို့ဟိုဖမ်းပြီးတာလို့လည်းတွေ့နေရတယ်လို့ရဲမီးလေးကိုယ်တိုင်ကလည်းဒီဖမ်းပြီးခံရတဲ့လိတ်ကလေးတွေပေါ့မှာပါရိုက်မာရိုက်လောက်ကြာပြီเนาะဒါတွေကိုကျွန်တော်တို့ဗီဒီယိုဖိုင်တွေရောလက်ပုံတွေရောသတိထောက်ထားရေးအများကြီးနဲ့ကျွန်တော်တို့တွေ့နေရတယ်ပေါ့เนาะ
ဖန်းစီချိန်မှာရိုင်းနှက်တာတွေရှိတယ်လို့ကိုယ်တိုင်ကြုံတွေ့ရတဲ့ဘိမျိုးကမတ်တူတူကအခုလိုပြောပြပါဗျ။
အရှိဘကနေဝင်ပြီးတော့ဝင်လာတဲ့ချိန်မှာဒီကလေးတွေကလည်းကြောက်ပြီးတော့ပြေးတာပေါ့เนาะအနောက်ဘက်ကနေထွက်ပြီးတော့ပြေးမယ်ဆိုပြီးအနောက်ဘက်ကိုဖွင့်တဲ့ချိန်မှာအနောက်ဘက်ကနေပြီးတော့ပြန်ထဝင်လာတယ်။ထဝင်လာပြီးတော့ဝင်လာတာနဲ့ချစ်ချင်းပဲတော်ပါကြည့်တခါပြည့်တဲ့ချိန်မှာအဲ့မှာထိတ်တိုက်နည်းနည်းချင်းစားရတယောက်ကိုထိသွားတယ်အဲ့ဘင်းလေးမှာလက်ဘင်းမှာထိတယ်လက်ဘင်းမှာလေးချက်မှာနှစ်ချက်ကဟိုဖြစ်ပြီးတော့အပားမှာထိတယ်ဒီသပင်ရဲ့အရင်မှာထိတာပေါ့နော်အနောက်ဘက်သပင်ရဲ့အရင်မှာထိတယ်ပြီးတော့ဒီဟိုမှာအင်းမှာနှစ်ပေါက်ထိတယ်ထိုင်မှုရုပ်တတဲ့ဖြစ်နေတော့အဲ့ကလေးတွေရတယ်နေရာချပြီးတော့ထိုင်မှုလုပ်နေတဲ့ချိန်မှာပဲဟိုစစ်သားတယောက်နေပြီးတော့တုံးပြီးတော့ဟိုလုပ်တယ်ဒီနဲ့ဒီနဲ့ထုတယ်ထူလိုက်တော့အမှဟိုဟာ15နှစ်လောက်ပဲရှိသေးတယ်ကလေးကမိန်းကလေးမှာပေါ့15နှစ်လောက်ရှိတယ်မိန်းကလေးမှာကျိုးမှာခေါင်းရဲ့ဟိုဟာပေါ့နော်ခေါင်းရဲ့ကျိုးဆောင်မှာကွဲသွားတာထိုင်နေချိန်မှာလည်းပဲအဲ့ထဲကကော်မလေးတယောက်ရဲ့ပုံကလာနေတယ်ပုံလာနေတော့တခါအဲ့ပုံကလာရမလားဆိုပြီးတော့ပုံကိုပြစ်ခွဲလိုက်တယ်အဲ့ကော်မလေးတို့လည်းပဲဟိုဟာစစ်ဖက်နဲ့စောက်ကန်လိုက်တယ်အဲ့ထဲမှာပဲဟိုဟာရဲတပ်ဖွဲ့တွေရတယ်ပါတာအဲ့ရဲတပ်ဖွဲ့မူကလည်းပြောနေတာပေါ့နော်မိန်းကလေးတွေမလောက်ပါနဲ့မရိုက်ပါနဲ့ပေါ့နော်မိန်းလေးတွေရိုက်လို့မရဘူးဆိုပြီးတော့တားနေတဲ့ကြားနေပြီးတော့ဖောက်ကန်ထည့်လိုက်တာ
မတူတူကတော့နောက်တစ်ချိန်ဆန္ဒမပြပါဘူးဆိုတော့ခံဝန်ကတိနဲ့ပြန်လွတ်လာခဲ့ပါတယ်သူမကတော့ဆန္ဒပြပွဲတွေမှာစက်ပါဝင်နေအောင်ပါပဲလို့ပြောပါတယ်အချင်းထောင်တွေရဲ့မှာဖန်ဆီးခံနိုင်ရတဲ့မိန်းကလေးတွေလိမ်ပိုင်းဆိုင်ရာချိပါနှောက်ယှက်ခံရတာတွေရှိတယ်လို့လူမှုကွန်ရက်ဆာမျက်နှာတွေပေါ်မှာပြောဆိုနေကြပေမဲ့ပြန်လည်လွတ်မြောက်လာသူတချို့နဲ့ရှင်းနေတွေကတော့အဲ့ဒီလိုမျိုးမကြမိမကြုံမိကြောင်းဆိုပါရယ်ဂျိုးအတန်ကလည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတိကျအတိမပြုတ်နိုင်သေးပါဘူးဆန္ဒပြသူတွေကိုအကြမ်းဖက်အဖွဲ့ရဲ့တပ်ဖြတ်ဖမ်းဆီးရတွေပို့ပြီးရက်ဆက်ကြမ်းကြုတ်လာပြီးမဲ့လမ်းမော်ချွတ်တဲ့အမျိုးသမီးရဟာတိတိတသာရော့ကြမသွားခဲ့ပါဘူးဆန္ဒပြပွဲတွေမှာနေစဉ်ပါဝင်နေတဲ့မပပက
ခုနောက်မှာဟိုလိုက်ဖမ်းနေပြီညရေယူပုံနေကြနေပြီအဲ့ချိန်မှာခံစားချက်ကမှန်တယ်ပြောလို့ရတယ်ကြောက်တယ်အော်ပြောကိုလည်းထွက်ပြေးရတာပေါ့နော်အဓိကသူတို့လက်ထဲကိုအပါမခံနိုင်ဘူးပြီးလို့ရှိရင်အခုဆိုလို့ရှိရင်ဟိုဖမ်းသွားတယ်ပြီးရင်နှိပ်စက်တယ်တတ်ပြစ်တယ်အဲ့ဒါမျိုးလေးဆိုတော့ပို့ပြီးတော့ကြောက်ဖို့ကောင်းတယ်ဒါပေမဲ့တစ်ခါမှလည်းဟိုကြောက်လို့ဆိုပြီးတော့ရက်သွားကျင်တဲ့စိတ်တော့မဖြစ်ဘူ
းဆန္ဒထုတ်ဖို့ဘွဲတွေစတဲ့နေ့မှာကရင်ရိုးရတင်တိုင်းအင်ဂျီဝမိန်ကလေးနှစ်ဦးကတပိတ်စစ်ကြောင်တဦးကနေကျွေးကြော်ချီတက်ခဲ့ပါတယ်အကြံဖတ်ဖြိုခွင်းတာတွေမရှိသေးခင်ကသုံးဝေးထိုးပြီးလပတ်အနီလေးတွေဝင်းကဆန့်ကျင်နေတဲ့မိန်ကလေးအကျန်းဖတ်ဖြိုခွင်းလာချိန်မှာရှည်တန်းကနေမျက်ရည်ယိုပုံးတွေကူညီငိမ့်တက်ပေးတဲ့မိန်ကလေးစသဖြင့်ပုံစံမျိုးစုံနဲ့လမ်းပေါ်ချွတ်လာကြတာပါမက်ရှလာရှည်ရည်နေကကြောက်ရွံ့တဲ့အပြပြဆိုင်ရာအမျိုးသမီးနေအတွက်ဆောင်မုတ်ကိုလည်းစစ်အာဏာရှင်အမြင့်ဖြတ်ဖို့အားလုံးအတူစိန်ခေါ်ဆိုးဆိုပြီးရွေးချယ်သတ်မှတ်ခဲ့ပါတယ်အဲ့ဒီနေကအမျိုးသမီးစစ်ကြောင်းတွေမှာထမိန်အလံလွှင့်တူချီတက်ခဲ့ကြတာပါမင်းဆိုရင်ရုံညံ့တယ်လို့ချက်ရိုးဆွဲအယူတည်းရဲ့အကြမ်းဖက်ရဲနဲ့တအုပ်စုရန်ကကာကွယ်ဖို့လဲထမိန်ခံတပ်တွေကအတိုင်းအတာတစ်ခုကြီးအသုံးဝင်ခဲ့ပါတယ်။နှွေဦးတော်လှန်ရေးမှာအမျိုးသားတွေကိုယ်တိုင်ထမိန်ကိုအဝတ်အစားတစ်ခုအဖြစ်သာလက်ခံလာကြပြီးခေါင်းပေါင်းလုံးဆင်မြန်းခဲ့ကြပါသေးရဲ့။
ကျမတို့တိုက်ပွဲဝင်နေတာကဒီမိုကရေစီစနစ်အတွက်တိုက်ပွဲဝင်နေတာပေါ့နော်။အဲတော့ဒီမိုကရေစီစနစ်ကဒါတန်းတူညီညွတ်မှုနဲ့လူ့အခွင့်အရေးကိုဟိုလေးစားလိုက်တာလေဝင်ကြေးမှုကိုထောက်ပါစီနေလို့ကျမတို့ပါရှင်းကြည့်ရဖြစ်တယ်။အဲတော့ဒီမိုကရေစီစနစ်ဟာစစ်အာဏာရှင်အောက်မှာဘယ်လိုမှထောက်ပါနိုင်မှာမဟုတ်ပါဘူးပေါ့နော်။
ဂျာမားတန်တူညီမရဲ့ကွန်ရဲရဲ့ဒရိုက်တာဒေါ်မေးစပယ်ဖြူဖြစ်ပါတယ်။ဒါကြောင့်အင်ရှင်မားကနေအထက်ချုပ်ပညာရေးဆေးလောကစသဖြင့်အလွှာအသီးသီးကအမျိုးသမီးတွေဟာဒီမိုကရေစီပြန်လည်အသက်ဝင်လာဖို့ကြွေးကြော်နေကြတာပါ။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့ချုပ်ပြန့်ချက်အရတော့အခုဆိုရင်ဖန်စီတရားစွဲဝရန်ထုတ်ပြစ်ဒဏ်ချမှတ်ခံရသူ1900ကျော်နေပါပြီ။တနက်နေ့ပြစ်ဒဏ်ခံရသူဦးရေဟာလည်းမတ်လ17ရက်နေ့မနက်ပိုင်းအချိန်50ဦးချက်မနည်းရှိလာပေမဲ့မပပလို့အမျိုးသမီးတွေကတော့ဒီမိုကရေစီအတွက်ဆက်လက်ကြိုက်ပွဲဝင်အောင်မယ်လို့အခိုင်အမာပြောဆိုနေကြသေးပ
ါနိုင်ငံတိုင်းဒီမိုကရေစီရဖို့အတွက်ထိုက်တန်တယ်ကိုလွတ်လပ်ခွင့်ကိုအနာဂတ်အတွက်ကိုကြိုးစားရင်ကြိုးစားသလောက်ပြန်ရတဲ့ရလတ်မျိုးပေါ့နော်လူသားတိုင်းရရှိဖို့အတွက်ထိုက်တန်တယ်အဲ့တော့အခုလိုမျိုးဒီစစ်အာဏာရှင်ရှိမယ်ဆိုလို့ရှိရင်ပြည်နာရှင်ရှိတဲ့နိုင်ငံဘရောမကောင်းစားလာမှရှိတယ်ဘရောဟိုပြည်သူအားလုံးကိုကျွံပြုမယ်တပ်ဖြတ်မယ်ဒိန်းနဲ့နှိပ်စက်မယ်ဆိုတော့ဒီစေအာနာရှင်နဲ့ပတ်သက်လို့ရှင်တော့လုံးဝအပြည့်အထန်ကန့်ကွက်ပါတယ်ကိုနိုင်ငံတစ်ခုတည်းမဟုတ်ဘူးနော်ဒီနိုင်ငံပဲတိုင်းပြည်ပဲလူမျိုးမှမဆိုစေအာနာရှင်စနစ်ကဘရောမမရှိနိုင်တဲ့အကြပါဖက်ဒရယ်ဒီမိုကရေစီမရမချင်းပေါ့နော်ဆက်ပြီးတော့တော်လှန်သွားမယ
်ခုတင်ဆက်ပေးခဲ့တဲ့စီစဉ်မှုနားဆင်ကြရလို့ချင်းကမယ်လို့ဒုတန်ဖွဲ့သားတွေကညွှန်လင်းမိပါတယ်ဒုတန်ပတ်စံတန်းလွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တော့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့က9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့9:00နာရီကနေ10:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
။ခုတစ်ခါတော့ဆက်သွယ်မိများကန်အစီအစဉ်တင်ဆက်ပေးကြပါမယ်။CRPH ပြည်အောင်စုလွှတ်တော်ကုစားပြုကော်မတီကနေပြီးတော့ခန့်ထားတဲ့ခိတ္တနိုင်ငံကြီးဝန်ကြီးဒေါက်ဇင်မအောင်ကိုမန့်အင်ဂျင်နီယာဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ Federal ပြည်အောင်စုဖွဲ့စည်းပုံဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့အဓိကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်
။ဒီအခုဟာကမက်စမာအောင်တို့ကအခုဟာယာယီဝန်ကြီးတွေဆိုတော့အခုဆိုလဲယာယီခိတ္တဒုသမရလည်းဖြစ်လာပြီဆိုတဲ့ခါကျတော့ဒီ CRPH နေနဲ့အဲ့လိုယာယီဆိုရဖြစ်ဖြစ်ပေါ့နော်ဒီအမျိုးသားညွန်ပေါင်းဆိုရအဖွဲ့လိုမျိုးဟိုဖွဲ့ပြီးတော့ဒီလိုဖွဲ့စည်းပုံခြေခံဥပဒေရေးဆွဲဖို့ပေါ့နော်ယာယီရေးဆွဲဖို့တို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေပါဝင်ဖို့ဆိုတော့အဲ့လိုမျိုးထောက်ပြချက်ဒီပုံမှာကြတော့မက်စမာအောင်ဘယ်လိုမြင်လဲရှင
်အဲဟိုအကြံပေးတာတွေထောက်ပြတာတွေကိုကျွန်တော်တို့အများအားကြိုဆိုပါတယ်နားလဲနားထောင်ပါတယ်အဲ့လိုအများကြီးရရှိပါတယ်ကျွန်တော်တို့စီကိုလည်းရောက်တာရှိသို့တော်တာတချို့ဟာတွေကလည်းကျွန်တော်တို့စဉ်းစားထားတဲ့အချက်တွေရှိပါတယ်အချိန်တစ်ခုပါပဲတချို့ဒီ stakeholder တွေအများကြီးဖြစ်တဲ့အခါမှာအခုကျွန်တော်တို့ CRPH ပေါ့ဘာကြောင့် immediately လုပ်တဲ့အခါမှာကျွန်တော်တို့ဒါကြောင့်မဟုတ်လို့လေသိ stakeholder များတဲ့အခါကျရင် immediate မလုပ်နိုင်ဘူး။ဟိုကတော့ဒီ stakeholder တွေကြားထဲမှာအခြေအလဲဆွေးနွေးပြီးတော့မှသွားရတာရှိတယ်ပေါ့နော်။ဆိုတော့ဒါကြောင့်မို့လို့ကျွန်တော်တို့ဒီဟာကဖြစ်လာမှာပေါ့။နောက်တစ်ခုကကျွန်တော်တို့ဒီအနာမသိရင်ကလေးကဟိုကလေဒီတစ်ခေါက်သွားမှဒီလူသားညီမျိုးတွေဆိုတာပုံစံမျိုးဖြစ်လိမ့်မယ်ဆိုတာမူကလည်းရှိထားပြီးသားဖြစ်တယ်ပေါ့နော်။ဆိုတော့အဲ့ဒီဟာကိုအခုကျမတို့ကအခုလက်ရှိနိုင်ငံရေးလိုအပ်ချက်အရာရဲ့တမိုင်းချောင်းမှာဖြစ်ခဲ့တဲ့သင်ခန်းစာကြီးအရာကိုကျွန်တော်တို့ဒါဒီအချိန်ကြီးကတကယ်လိုအပ်တယ်။စကားတွေပြောဖို့လိုတယ်။ယုံကြည်မှုတွေနားလည်မှုတွေကြီးစောက်ဖို့လိုတယ်။အဲ့ဒါကိုအခုကျမတို့တောက်လျှောက်လုပ်နေပါတယ်။နောက်တစ်ခုခုနပြောနေတဲ့အကြံပေးချက်တွေဟာကျွန်တော်ထင်တယ်အချိန်တစ်ခုရောက်လို့ရှိရင်တိုင်းမဲ့တစ်ခုရောက်လို့ရှိရင်ဖြစ်လာပါလိမ့်မယ်လို့ကျွန်တော်အခုတော့ဒီလောက်ဟုတ်ပြောနေတာ
။ဟုတ်ကဲ့။အဲ့တော့ CRPH ထုတ်ပြန်တဲ့ဒီနိုင်ငံရေးရည်မှန်းချက်ပေါ့နော်။ဒီနိုင်ငံရေးခိုင်ချက်ရည်မှန်းချက်အဲ့ဒီအခြေညာချက်မှလည်းဒီ2008ဖွဲ့စည်းပုံခြေခံဥပဒေကိုဖျက်သိမ်းမယ်ပြီးတော့ဒီဖွဲ့စည်းပုံခြေခံဥပဒေတစ်ကိုဟိုရေးဆွဲမယ်ပေါ့နော်။ CRPH နေနဲ့အဲ့ဒီအဆင့်ကိုရောက်ဖို့ဘယ်လိုအနေထားရှိမလဲရှင
်။အခုခုနကျွန်မပြောသလိုပဲပေါ့။ဒါကလည်းဟိုမာ Federal Constitution လို့ပြီဆိုပြီးပါတီတစ်ခုရဲ့အစုဖွဲ့တစ်ခုတွေကဆွဲရတာမဟုတ်ဘူး။အခုဟို version တွေအများကြီးရှိတယ်။အဲ့တော့ဒီ version တွေကြားထဲမှာကျမတို့စကားပြောရပါလိမ့်မယ်။နောက်ပြီးတော့အခြေခံဥပဒေတခုအသက်ဝင်ဖို့ဆိုလို့ရှိရင်အောက်က mechanism တွေလိုတာပေါ့။နောက်သူ့အသက်သွင်းမဲ့ mechanism တွေလိုတယ်။ဆိုတော့အဆောက်အအုံအပေါ်မှာပဲရှိနေတာမျိုးမဟုတ်ဘူးနဲ့နိုင်ငံရေးရရန်တရားတွေ mechanism တွေတရားဝင်မှုတွေဒီဟာတွေတိစောက်ရတာတွေလည်းရှိပါတယ်။ဆိုတော့ကျမတို့ထင်တယ်ကျမတို့အခုသွားမယ့်လမ်းကြောင်းဒီနိုင်ငံရေးရ proposal တခုတည်းတင်မကပါနဲ့။ကျမတို့လက်တွေ့အရာဘလို့ချင်းကပ်နိုင်မလဲဆိုတော့အနေထားမျိုးတွေထိပါ။အချင်းကပ်ပြီးတော့ကျမတို့သွားဖို့လို့ဟိုစီစဉ်နေတယ်စီစဉ်နေတယ်တွေးဆောင်နေတယ် ဆိုလိုတာကျွန်တော်တို့ဒီလာမဲ့နိုင်ငံရေးပြင်ကိုသွားတဲ့အခါမှာတစုတစ်ဖွဲ့နေနဲ့သဘောထားနဲ့တယောက်အောင်ဦးကောင်းနဲ့လှုပ်သွားမဲ့အနေအထားမျိုးမရှိပါဘူးကျွန်တော်တို့ပြောချင်တယ်ကျွန်တော်တို့ရဲ့ဆွေးနွေးဘက်ဒီနော်ဒီဟိုနဲ့ကျွန်တော်တို့တိုင်ပင်နေပါတယ်ညှိနှိုင်းနေပါတယ်ဒီပေါ်မှာအားလုံးဖြစ်နိုင်ခြေအရှိဆုံးလက်ရှိအခြေအနေရဲ့ပေးထားချက်အရာဖြစ်နိုင်ခြေအရှိဆုံးအနေအထားကိုကျွန်တော်တို့အားလုံးဘုံသဘောတူညီချက်တွေနဲ့ညီသွားဖို့ရှိပါတယ်အဲ့လိုသွားမယ်ဆိုလို့ရှိရင်လည်းကျွန်တော်ထင်တယ် stakeholder တွေကြားထဲမှာတီးအတွက်အဲ statement လို့ပဲဖြစ်ဖြစ်သဘောတူညီချက်လို့ဖြစ်ဖြစ်တခုခုလုပ်ပြီးတော့ပါကျွန်တော်တို့သွားမှုလို့ရှိပါတယ်လို့အဲ့ဒါမျိုးပြောချင်ပါတယ်
။ Okay အဲ့တော့ဟိုတိုင်းနယ်လက်နက်ကိုင်ဖွဲ့ကြီးပေါ့နော်။ဟိုဒီ CRPH ကထုတ်ပြန်ထားရလည်းရှိပါတယ် RCSD ရှမ်းတိုင်းနယ်လက်နက်ကိုင်ဖွဲ့ကြီးနဲ့လည်းဟိုဆွေးနွေးတယ်ဆိုတဲ့အပိုင်းမှာပေါ့။အဲ့အတွက်ဟိုမျှော်လင့်ချက်ပေါ့နော်။ဒီလိုတိုင်းနယ်လက်နက်ကိုင်ဖွဲ့ကြီးကဒီ CRPH နဲ့ဟိုပူးပေါင်းဆောင်ရွက်လာနိုင်မယ့်အနေအထားမျိုးရောဘယ်လိုရှိပါလဲရှင်။
အဖွဲ့အစည်းတွေကနိုင်ငံရေးမှာဟိုရက်တည်နေတဲ့သဘောတဘာဝတွေတော့မတူဘူးဒါပေမဲ့ပန်းနိုင်နေရတော့တူပါတယ်ဒါကျွန်တော်တို့ဒီအခုတွေ့ခဲ့တဲ့သူတွေကကျွန်တော်တို့ဒီ2022ဒီဘယ်လိုပြောမလဲ21ရာစုပင်လုံတော့ကလည်းကျွန်တော်တို့ဆွေးနွေးဘက်ဒီအနေနဲ့တွေ့ခဲ့ကြဆွေးနွေးခဲ့ကြအမှုရဲ့ခေါင်းဆောင်တွေတာပါတယ်ဆိုတော့ဒီအခြေဆက်တွေနဲ့ပဲကျွန်တော်တို့တိုင်းပြည်ကိုဘယ်လိုဖက်ဒရယ်ပုံစံမျိုးနဲ့သွားမလဲဒီမိုကရေစီဖက်ဒရယ်ပုံစံမျိုးနဲ့သွားတဲ့အခါမှာဘယ်ဟာရီအခြေခံမှုတွေဖြစ်မယ်ဘယ်လိုတွေသွားတဲ့လဲဘယ်အချိန်မှာတော့ဘယ်အချိုးခွေမှာတော့ဘာတွေလုံးတင်တယ်ဆိုတဲ့ကိစ္စတွေပေါ်မှာကျွန်တော်တို့အမြင်ချင်းဖလှယ်ကြတာဖြစ်ပါတယ်အမြင်ချင်းဖလှယ်ပြီးတော့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနိုင်ငံရေးရဲ့တောင်းဆိုချက်နောက်ပြီးတော့တမိုင်းကပေးထားခဲ့တဲ့အမွေနှစ်ဒီဟာတွေပေါ်မှာကျွန်တော်တို့အကောင်းဆုံးဟန်တယ်လုပ်ပြီးတော့သွားနိုင်ကြဖို့ပေါ့နော်တချို့သင်ငန်းစာယူရမှာရှိတယ်တချို့ပြည်ပြည်ကြောင်းနောက်ထပ်ဟိုပေါ့နော်အမှားရင်းတွေကိုထပ်ပြီးတော့နောက်ကမှအရင်တော့ကမှားခဲ့တယ်ဆိုရင်မှားခဲ့တဲ့အမှားတွေထပ်မကျူးလွန်ဖို့လုပ်တယ်ကျွန်တော်တို့ချမ်းပါတကယ်ကိုပို့ပြီးတော့ပွင့်လင်းတဲ့ရိုးရှင်းတဲ့အဲဟိုဟိုဆက်ဆံရေးမျိုးတွေထူထောင်သွားကြဖို့ကျွန်တော်တို့ဒါဆွေးနွေးနေကြတာဖြစ်ပါတယ်ဆိုတော့အချိန်ကြီးကောင်းတယ်လို့ကျွန်မပြောချင်ပါတယ
်အခုအဲ့တော့စစ်တပ်ကဖွဲ့စည်းထားတဲ့ဒီအုပ်ချုပ်ရေးကောင်စီကနေပြီးတော့သူတို့ဒီပြည်သူတွေပေါ်မှာဟိုအကြမ်းဖက်ဟိုဖိနှိပ်နေတဲ့အပိုင်းဟာတော်တော်လေးဟိုပြင်းပြင်းထန်ထန်ဖြစ်နေတဲ့အနေအထားမှာပေါ့နော်လူထုကလည်းဒီ R2B ပေါ့နော်ကုလသမဂ္ဂဘက်က R2B ဒါမျိုးအဆင့်ထိဝင်ဖို့သူတို့တောင်းဆိုတာတွေတော်တော်လေးပြင်းပြင်းထန်ထန်တောင်းဆိုတာတွေလည်းရှိလာတယ်ဆိုတော့အဲ့ဒီအနေအထားမှာရောတကယ်ပဲလူထုမျှော်လင့်တဲ့လူမျိုးဖြစ်လာနိုင်ပါရှင့်
အဲ့တော့လူလူကဒီလူလူကဘလောက်ဟိုကျွန်တော်တို့လေးစားရလဲဆိုလို့ရှိရင်လေလူလူကတောင်းဆိုနေတာတွေမဟုတ်ဘူးသူတို့ကိုယ်တိုင်တိုက်ပွဲဝင်နေကြတာဖြစ်တယ်ဟိုပြောရမယ်ဆိုလို့ရှိရင်ဒီလိုလုပ်ရင်ငါတို့လည်းဘလောက် contribute လုပ်မလဲဆိုတဲ့အတန်အနေကြီးကျွန်တော်တို့ကြားနေရတာပေါ့နော်ဆိုတော့သူတို့ကိုယ်တိုင်လည်းနေတတူကတိုက်ပွဲဝင်နေကြတယ်နေတတူကတော့မဟုတ်ဘူးအခုဆိုနေရောညအောင်ပဲဖြစ်နေပြီเนาะအဆိုင်တွေခွဲပြီးတော့ဆန္ဒပြမယ်ဝါလုံးမယ်တော့အကာအကွယ်မယ်ခုကကိုကိုကိုပြည်သူလူထုက defense လုပ်နေရတဲ့အနေအထားဖြစ်တယ်အဲ့ defense လုပ်ရတော့ပို့ပြီးတော့ကျမတို့စနစ်တကျဘယ်လိုလုပ်နိုင်မလဲဆိုတာတော့ကျမတို့စဉ်းစားနေပါတယ်ခုကကိုကိုကို self defense လုပ်နိုင်မယ့်အနေအထားမျိုးကိုကျမတို့ဘယ်လိုဝိုင်းပြီးတော့စဉ်းစားပြီးတော့ကူညီပေးလို့ရမလဲဒါကတစ်ဖက်ပေါ့နော်တစ်ဖက်ကလည်းဒီလိုမျိုးဖြစ်နေတဲ့အပေါ်တွေမှာအဲကမ္ဘာမျက်နှာစာမှာတော်တော်လေးကိုရုပ်ဆိုးအကြီးတန်းတဲ့ပြည်မျိုးနိုင်ငံတွေကသိမခံနိုင်တဲ့အနေအထားမျိုးတွေဖြစ်လာလို့ရှင်ကျမတို့ကကောင်းတဲ့နိုင်ငံရေးရတော့ကောင်းတဲ့အခြေအနေတခုလို့ကျမတို့ယူဆလို့ရတယ်အဲ့တော့ဒီမှာဟိုအမအုပ်ဂျုံလုံးဟိုဗီဒီယိုကနေတစိမ့်ပြောချင်တာကကျမတို့အခုပေါ့နော် generation မျိုးစုံပေါ့ generation ဆက်လူငယ်တွေအပါအဝင် generation ပေါင်းစုံကပုဂ္ဂိုလ်ကို self defense တွေလုပ်နေကြရတယ်ဒီပိုင်းတဲ့ထဲမှာလဲဆန္ဒပြနေကြဆန္ဒပြရင်းတွေကိုကျမတို့မြင်နေရတာပဲလीနော်အခုဟိုတနတ်ကြီးစံတွေကိုကာကွယ်ဖို့ကိုယ့်ဘာသာကိုဖြစ်တဲ့အနည်းနဲ့ကိုယ်လက်ဖြစ်နော်အကာအကွယ်ကြီးဟိုဟာကိုယူပြီးတော့အလုပ်နေကြတဲ့အနေထားအဲ့ဒီပြည်သူတွေကိုကျွန်မအနေနဲ့လေးစားပါတယ်တန်ဖိုးလည်းထားပါတယ်ပြည်သူလူထုကဟိုတောင်းဆုံနေုံနေမဟုတ်ဘဲနဲ့ကိုယ်ကိုယ်တိုင်မှာပါဝင်နေကြတာဖြစ်တယ်ဒီတိုက်ပွဲမှာအဲ့ဒီအတွက်ကျွန်မအနေနဲ့အားကြီးလေးစားတယ်ဒါကြောင့်မို့လို့ကိုကျွန်တော်တို့ဒီချိန်ဟာပြီးခဲ့တဲ့ဖြစ်ရက်တွေနဲ့မတူဘဲနဲ့ပုံပြီးတော့အောင်မြင်နိုင်ခြင်းရှိတယ်အောင်မြင်နိုင်မယ်ဆိုတဲ့ယူကြည်ချက်တွေကျွန်တော်တို့ပုံပြီးတော့မြင်မလာရပါတယ်ဒါမဲ့တခုရှိတာကအခုရမ်းနေပုံပြီးတော့စိုးလာတယ်ဆိုတာဟာဒါဘာလို့ပြလဲဆိုတဖက်ကအားနည်းလာလို့တုတ်ပြန်တဲ့အနေထားလို့ကျွန်တော်နားလဲပါတယ်ကိုယ့်ကိုယ်ရှုံးတော့မယ်ငါတို့အားနည်းလာတော့မယ်လို့ခံစားရတဲ့လူတယောက်ကစိတ်ပိုင်းဆိုင်ရာ psychologically ကသူမြောက်ကိုချောက်မယ်ပေါ့နော်ကိုကကြောက်လာရင်သူမြောက်ကိုချောက်တာပေါ့အဲ့တော့ကျွန်တော်ကဒီလိုပဲနားလဲတယ်ကိုကြောက်နေပြီကြောက်လို့မို့လို့ပို့ပြီးတော့ပြည်သူလူထုကိုချောက်လှန့်နေရဲ့ဆိုတဲ့အနေထားမျိုးကိုကျွန်တော်တို့ပြီးရတယ်ဆိုတော့ဒီ mood ကိုဒီ momentum ကိုကျွန်တော်တို့စက်ထိန်ထားမယ်ဆိုပြီးဒီတိုက်ပွဲကကျွန်တော်တို့တေချာပေါ့နိုင်ပါပါလို့အကြက်ညီနေကျမတို့သွားနိုင်အောင်လို့ကျမတို့လည်းစူးစမ်းနေကြပါတယ်လို့ပြော
အဲ့
တော့တစ်ဖက်မှာလည်းအခုလိုတိုင်းသားလက်နက်ကိုင်ဖွဲ့တွေရှိတော့ဒီလို Federal တပ်မတော်ပေါ့နော် Federal ဒီ Army ဆိုတဲ့အစ်စ်မျိုးကိုလည်းဒီတချို့တွေကမျှော်မှန်းလာတာတွေရှိလာတယ်ဆိုတော့အဲ့လိုမျိုးအခုဒီမက်ဆစ်မောင်တို့အနေနဲ့လည်းအခုလိုတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့လည်းဆွေးနွေးတာရှိတဲ့အခါမှာဒီလို Federal Army ဆိုတဲ့အစ်စ်မျိုးရောက်ဖို့ရောဘယ်လိုချိန်မီရှိပါလဲရှင်
အဲဒါက technically မူအားဖြင့်တော့ကျမတို့က federal ပြည်ထောင်စုကိုသွားရင် federal army လို့လေဒီဒါမူအားဖြင့်ဘလို့မှဟိုငင်းပွားစရာမရှိဘူးဒါကျမတို့ဒီဟိုငင်းငယ်ညီလာခံတွေပါတော့မှအမြဲတမ်းလုံခြုံရေးခံတာကတော့မှဟိုဆွေးနွေးလို့မရတဲ့အနေထားမှာအခုကျမတို့ဒီကိစ္စကိုပြောလို့ရလာတယ်ပေါ့ဒါ reality လိုအပ်တယ်ဆိုတော့ဒီဖြစ်ရကြီးရလဲသက်သေပြရတယ်ပေါ့နော် federal army လိုအပ်တယ်ဆိုတဲ့ကိစ္စဒါအငင်းပွားဖွဲ့ရမရှိပါဘူးအဲ့တော့တခုတော့ရှိတယ်ဒီ federal army ကိုဒီပို့လို့သွားဖို့ကတခြားနိုင်ငံရေးရလိုအပ်ချက်တွေ requirement တွေရှိတယ် technically ပေါ့စကားပြောရမယ့်အနေအထားမျိုးရှိတယ်နောက်ပြီးတော့ကျွန်တော်တို့တိုင်းပြည်ကတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေမဟုတ်ဘူးလေအဲ့တော့ဟိုအစုဖွဲ့တွေအများကြီးရှိတယ်ဒီကြားတွေထဲမှာအားလုံးဟို end game ကိုသွားဖို့ဆိုရင်တော့တည်တည်ချာချာညှိနှိုင်းပြီးတော့သဘောတူညီချက်တွေနဲ့သွားမယ့်အနေအထားဖြစ်တယ်ကျွန်မအခုချိန်မှာပြောနိုင်တာကတော့ Federal Constitution ရှိရင် Federal Army ရှိရပါလိမ့်မယ်ဒီမူကတော့ဒါကျွန်တော်တို့လက်ခံထားတယ်
အခုဆိုရင်ပေါ့နော်ဥရောပသမဂ္ဂတို့ဒီကုလသမဂ္ဂပါဝင်ဥရောပသမဂ္ဂတို့ရောဒီနိုင်ငံတကာတို့နိုင်ငံတကာကပါပေါ့လေဒီကုလသမဂ္ဂအကြွေးမှုချုပ်ရဲ့အထူးမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဲခရစ်စတင်းဘာဂနာကိုဒီမြန်မာနိုင်ငံကိုလာဖို့ပေါ့နော်အဲ့ဒါကိုဒီစစ်ကောင်းဆောင်တွေကိုသူတို့တိုက်တွန်းနေတာပြင်းပြင်းထန်ထန်တိုက်တွန်းနေတဲ့အပိုင်းမှာပေါ့နော်အဓိကတော့ဒီဘာဂနာလာလို့ရှိလို့ရှိရင်သက်ဆိုင်သူအားလုံးနဲ့ပေါ့နော်တွေ့ဖို့အဲ့ဒါမျိုးအပိုင်းကြီးကိုဟိုတွဲဆောင်ဆွေးနွေးဖို့ဆိုရဲအခြေအနေကိုသူတို့တွန်းအားပေးနေတဲ့ခါကျတော့အဲ့လိုမျိုးတွဲဆောင်ဆွေးနွေးရေးဖြစ်လာမယ့်အနေအထားရောဒီစစ်ကောင်းဆောင်တွေဘက်ကလိုက်ရောလာနိုင်မယ့်အခြေအနေရောရှိမှာရှင
်အဲနော်နော်ဆယ်အထိတော့ကျမတို့မတွေ့သေးဘူးဒီကြပြီးတော့ဟိုတကယ်တော့ဟိုဒီ special envoy လာဖို့လို့စူးစမ်းနေတာစပြီးအာဏာသိမ်းကြရပဲပြောရမှာဆိုလို့ရှင်လေဆိုတော့သူလည်းစူးစမ်းနေတယ်ဟိုဟိုဝင်မယ်ဆိုရင်သူ့ဘက်ကအစင်းတင်ဝင်လာဖို့လို့တော့မှvisa တခြား requirement တွေကိုအစင်းနဲ့ရှိနေတဲ့အနေအထားမျိုးကြီးကျမတို့ဆက်သွယ်ရခဲ့တယ်ဒါပေမဲ့တစ်ဖက်ကခွင့်မပြုဘူးပေါ့လေနော်ခွင့်မပြုတဲ့အနေအထားခေါင်းမာနေတဲ့အနေအထားရှိနေတယ်ဆိုတော့အခုလည်းဒါကိုလက်မလျှော့သေးဘူးထပ်ပြီးတော့စူးစမ်းနေတာကိုလည်းကျမတို့ကြားသိနေရပါတယ်ဒါပေမဲ့ကျမထင်တယ်အခုချိန်ထိတော့သင်ကောင်းဆောင်တွေကခေါင်းမာနေလို့ပဲပေါ့လေနော်တွေးဖို့လို့သူတို့ဒါခွင့်မပြုသေးတဲ့အနေအထားမျိုးရှိနေတယ်
ဒီစစ်ကောင်စီဘက်ကနေပြီးတော့သူတို့ကိုဖိနှိပ်နေတဲ့နေရာမှာလူတွေကိုဖမ်းတာပေါ့နော်ဖမ်းတဲ့နေရာမှာအခု NLD ဖွဲ့ဝင်တွေရောဒေါက်ဆန်းစုကြည်နဲ့နှိဆက်သူတွေပါသူတို့ဖမ်းနေစီးတယ်နောက်ဒီចောင်းသားတွေကိုဖမ်းတဲ့အခါမှာတော်တော်လေးဟိုနှိဆက်တာတွေရှိပါတယ်အဲ့တော့တော်တော်လေးဟိုနှိဆက်တဲ့အပိုင်းမှာအခုဆိုရင်ဟိုလူသေဆုံးတဲ့အထိပေါ့နော်နိုင်ပိုင်းတွင်လူသေဆုံးတာညဖမ်းသွားတယ်မနေ့မှာတော့အလောင်းလာယူပါဆိုရဲအခြေအနေမျိုးကြီးကြီးဖြစ်လာတယ်တစ်ဖက်မှာလည်းလူသူရဲ့ဟိုတန်တိတ်ကံခိုင်မာမှုပေါ့နော်ဒီစစ်အာဏာသိမ်းတာကိုလုံးဝဟိုသူတို့ဟိုအမြင့်ပြတ်တဲ့အခြေသူတို့ဆန့်ကျင်သွားမယ်ဆိုတော့သူတို့ရဲ့တန်တိတ်ကံခိုင်မာမှုကိုလည်းတွေ့ရတော့ဒီအခြေအနေတွေကဘလို့ဆက်ဖြစ်လာနိုင်မလို့မြင်ပါလေရှင
်ဒီတစ်ခါပြည်သူကိုကြည့်ရတော့ခုနပြောသလိုပြကျွန်မအရန်အားရတယ်ဆိုတော့သူခဏတစ်ဖြုတ်တော့ဟိုခွာစစ်လိုမျိုးခဏလောက်ကြည့်လို့မပြီးဝုန်းဆိုတစ်ချိန်မှာပြန်ထလာရောအခုလုံနေတဲ့ပုံစံလေးဟိုနေလာချင်းသိပါလိမ့်မယ်ဟိုဒီတနာပြမှုတွေကိုလည်းတိုင်းမဲ့တစ်ခုခေါ်ပြီးပြင်ပြထွက်လာတော့နောက်ပြီးတော့ထိတ်တိုက်အများကြီးမတွေ့ထိတ်တိုက်အများကြီးမတွေ့ဘူးသူတို့ကအရန်ကိုပန်းနေတယ်ရင်ဆိုင်တဲ့နေရာမှာတက်နိုင်ဆုံးအင်အားကိုခြွေတာပြီးတော့လုပ်တယ်ပြီးပြန်ထွက်လာဖို့လိုအပ်လို့ရှိရင်ဒီတိုင်းနေပြည်လုံးတိုင်းမဲ့ခေါ်ပြီးတော့ထွက်တဲ့အနေအထားမျိုးပေါ့ဆိုတော့ဒီ strategy ဘိုင်းမှာတော့ကောင်းပါတယ်တစ်ဖက်ကတော့ဘာလို့ပြနေလဲဆိုလို့ရှိရင်ခုနပြောတဲ့ဟိုပေါ့နော်ဒီမကြောက်ဘူးဟိုမကြောက်တော့မကြောက်ကြအောင်ထပ်ပြီးတော့၆ချင်းနဲ့စိတ်နဲ့သူတို့ရက်ဆက်ပြတယ်ရန်ကားပြတယ်ဆိုတော့ဒါပေမဲ့အဲ့ဒါတွေကမထီရောက်ပါဘူးဘာလို့ဘာကြောင့်မထီရအောင်ဒီလိုမျိုးလုပ်နေလေငါတို့ထပ်ပြီးတော့တော်နိုင်ရမယ်ဒီကောင်လေးမရှိမှရမယ်ဆိုတော့ sense မျိုးကိုပို့ရသွားတယ်ခဏတစ်ပြုတ်တော့လူသားဆိုတော့ကြီးရတွေ့ရတဲ့ပုံမှာဟိုပါပေါ့နော်မခံစားနိုင်ဘူးတချို့ဆိုဘာဖြစ်လဲဆိုလို့ရှိရင်ဟိုဒီလိုမျိုးတွေမခံစားနိုင်တော့ကိုကိုတိုင်းတော့ထွက်ရမယ်ကိုတော်ထွက်ရမယ်ဆိုတော့စိတ်ခံစားမှုတွေဖြစ်လာတယ်အခုကျမတို့ဒီထဲမှာလည်းဖြစ်တယ်ဒီလိုကိစ္စမျိုးမှာတော့ထွက်လိုက်ရင်ကောင်းမလားဆိုတော့ဒီကိုတိုင်းတော့ဖြစ်တယ်တလောက်တော့လုံနေကြတာဆိုပြီးတော့ပေါ့နော်ဆိုတော့ပြောချင်တာကလူရဲ့စိတ်ကဟိုပေါ့နော်ကိုဖိနေဖို့ထကြွတတ်ပါလေဒါလူရဲ့သဘောတဘာပေါ့မတရားမှုတွေတတိုင်ကြုံလာရတဲ့အခါမျိုးမှာနောက်ပြီးတော့ပြည်သူလူထုဟာကို့မှာအားရှိရဲဆိုတော့သူတို့သိနေပါတယ်ဒီအားကအလဟသက်သူတို့ဖြစ်ခံမှာမဟုတ်ပါဘူးတစ်ချက်ပါဆိုတော့နောက်ထပ်ဘာထက်တွေ့ရလဲဆိုတော့အခုလိုလက်နက်ကိုနော်လက်နက်နဲ့အင်အားကိုအလွဲသုံးစားလုပ်နေတဲ့၍ဘာကိုပိုသေးကြစေတယ်လဲဆိုရင်ရ ီစစ်တပ်ကပို့ပြီးတော့ reform လုပ်ရတယ်ပို့ပြီးတော့ professional ဖြစ်အောင်လုပ်ရလိမ့်မယ်ဆိုတာပို့သေးတာသွားစီအဲနောက်ဘလို့နီးနေပဲဖြစ်ဖြစ်ကျွန်တော်တို့ပြန်ပြီးတော့ဟိုတိုင်းပြည်ကိုပြန်သွားတဲ့ခါရင်ဒီစစ်တပ်ကိုယ်တိုင် security sector reform ကလုပ်ကိုလုပ်ရမယ်ဆိုတဲ့တက်တဲ့ဒီနေကျွန်တော်တို့မြင်မိပါတယ
်ဒါဆိုရင်နိုင်ငံမြန်မာနိုင်ငံမှာအနာမြန်မာနိုင်ငံရဲ့အနာဂတ်မှာတကယ်လို့တစုံတရာချီနေတွေပြောင်းလဲလာပြီဆိုလို့ရှိရင်အရင်လိုတင်မုံချေရေးလိုပါလို့ဆိုတာထက်ဟိုအဓိကလည်းနိုင်ငံတကာထောက်ပြနေတာဒီလိုစစ်တပ်အာဏာသိမ်းနေဆိုတာ impunity ပေါ့နော်ဟိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးတဲ့အချက်ကြောင့်လည်းဒီလိုစစ်တပ်ကအဲ့လိုအာဏာသိမ်းတာတွေစစ်တပ်ကဗိုလ်ချုပ်တွေကအဲ့လိုပြစ်ဒဏ်ကင်းလွတ်နေတဲ့အချက်ကြောင့်ဖြစ်တယ်ဆိုရင်ထောက်ပြတာတွေလည်းရှိတော့အနာဂတ်မှာတော့ဒီလိုကျူးလွန်ခဲ့တဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကတည်တံကြခံနိုင်မဲ့အလားအလာရှိတယ်ဆိုတဲ့သဘောလားရှင
်အဲတခုတာဝန်ယူမှုတာဝန်ခံမှုရတော့တာဝန်ခံလိုက်မှာအမြင့်ဆုံးတာဝန်ခံရမဲ့သူရှိကိုရှိနေတယ်ဒါအလကားဖြစ်တာမဟုတ်ဘူးနောက်တစ်ခုကစစ်တပ်လောက်ဒီဟိုပေါ့နော် hierarchy ဖြစ်တဲ့ဟိုဒီ order ကိုပဲနိုင်နာတဲ့ institution မျိုးမရှိဘူးဒီမှာဆိုလို့ရှိရင်ပေါ့နော်ဆိုတော့ဒီအမိန့်တွေကိုဘယ်သူတွေပေးလဲနောက်ဆုံးတော့ဒီအာနာသိန်းကိုဖြစ်စေတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လိုက်အပါအဝင်စစ်ကောင်းဆောင်တွေကဒီကိစ္စတွေကိုတာဝန်ခံရလိမ့်မယ်နောက်တစ်ခုဟိုခုနကပြောတာဟုတ်ပါတယ်နောက်တစ်ခုကျမတို့က transition ကိုသွားမယ်ဆိုရင်ကျမတို့က transition နဲ့ justice ကိုမပြောခဲ့ကြပဲねအဲအမျိုးသားပြန်လဲတင့်မြတ်ရေးဆိုတဲ့အနေအထားမျိုးနဲ့ပေါ်ခဲ့ကြတဲ့နေရာမှာဒီတစ်ခေါက်ကတော့ justice ကိုသွားလိမ့်မယ်နောက်တစ်ခုက transition နဲ့ justice လို့ဆိုတဲ့နာမှာ institution ကြီးတစ်ခုလုံးကိုကျမတို့ကပြည့်ပေးဖို့ပြောတာမဟုတ်ဘူးဒီ institution ကိုအလွဲသုံးစားလုပ်ပြီးတော့နော်ဒီတိုင်းဒီမှာဒီ institution ကိုပုံပြပန်းပြဖြစ်အောင်လုပ်လို့တလွဲသုံးသွားတဲ့သူတွေကဒါလည်းတာဝန်ခံမှာဖြစ်တယ်။ဒါကြောင့်မို့လို့ကျမတို့ကတက်မတော်ထဲမှာရှိနေတဲ့တက်မတော်သားအားလုံးကိုတင်ကျုံပြီးတော့အပြစ်ပေးတာမျိုးအရေးယူတာမျိုးလုပ်ဖို့လို့ပြောနေတာမဟုတ်ဘူး။ကျမတို့ဒီ institution ဟာလိုအပ်တယ်။ဒါပေမဲ့ more professional ဖြစ်ဖို့လို့လိုတယ်။နောက်ပြီးတော့ဒီ institution ဟာ democratic civilian control လို့ပြောတယ်democracy နီးကြရွေးကောက်တင်မြောက်ခံထားရတဲ့အယက်သားတွေရဲ့အုပ်ချုပ်မှုအောက်မှာနေရှိဖို့လို့လိုတယ်ဒါကြောင့်မို့လို့ဒါဟာ reform လုပ်ဖို့လိုအပ်တယ်လို့ကျွန်တော်တို့ပြောချင်တယ်အဲ့ဒီလိုသွားဖို့သွားလိုက်မှာမပေါ်ပေါ်လို့ရှိရင်လည်းထပ်ခါကျူးလွန်နေမှာဖြစ်တဲ့အတွက်ဒီကိစ္စတွေကတော့ကျွန်တော်တို့ကဟိုသွားဖို့သွားရမယ်နောက်ထပ် reform တစ်ခုကိုသွားမယ်ဆိုလို့ရှိရင်နောက်လာမယ့်နိုင်ငံရေးလမ်းကြောင်းမှာဒီဟာအတွက်တည်ကြစေရမယ်တည်ကြတဲ့ transition နဲ့ justice ကနေပြီးတော့တစ်ဆင့်အနည်းဆုံးညာအခုချိန်ကြီးစစ်ကောင်းဆောင်တွေကသူတို့တတ်ခဲ့တဲ့ကိစ္စတွေအတွက်သူတို့မှားယွင်းခဲ့တဲ့ကိစ္စတွေအတွက်ဘယ်တော့မှမတောင်းပန်ခဲ့ဘူး။ဆိုတဲ့ခါကျတော့ဒါမျိုးတွေလည်းလုံးတင်နေဒီအလေးအထကိုပါရမှသာလေကျမတို့ကပုံပြီးတော့ခိုင်မာတဲ့ဒီမိုကရေစီအသွင်ပြောင်းရေးကိုသွားနိုင်မယ်။နော်ဒီမိုကရေစီတည်ဆောက်ရေးကိုသွားနိုင်မှာဖြစ်ပါတယ်။အဓိကတော့ကျမလက်ခံပါတယ်။ခုနကပြောတဲ့ transitional justice လို့ပြောရဲမရှိဘူး။အဲ့လမ်းကြောင်းပေါ်မှာသွားပဲနဲ့ကျမတို့ကဟိုဒီမိုကရေစီကိုထူထောင်တဲ့အခါမှာဒီလိုပဲနောက်တစ်ခါသွားလဲဒီလိုပဲပြန်ဖြစ်နေဦးမှာ။အဲ့တော့ဒီတစ်ခေါက်ကတော့ဒါဟာတတိကြီးကြီးထားပြီးတော့စဉ်းစားတဲ့ကိစ္စဖြစ်ပါတ
ယ်။ Okay အခုဆိုရင်ဒီ CRPH နေနဲ့ပေါ့နော်ဟိုမက်ဆီမောင်တို့လိုဒီယာယီဝန်ကြီးတွေဖွဲ့ပြီးတော့နောက်အထူးတန်တမန်တွေခန့်အပ်တာပေါ့နော်ဟိုဒေါက်တာဆာဆာဆိုလို့ရှိရင်ကုလသမဂ္ဂဆိုင်ရာအထူးတန်တမန်နောက်ပြီးတော့ကိုထင်လင်းအောင်တို့ပေါ့နော်အဲ့လိုမျိုးအထူးတန်တမန်တွေဒီနိုင်ငံသားဆက်ဆံရေးတွေမှာပြပလူတွေကိုအဲ့လိုခန့်အပ်တဲ့အတွက်ဟိုထိရောက်မှုအတိုင်းတာရောဘယ်လိုရှိလဲရှင်
ဒီအမှုအတိုင်းတာတော့ပုံမှန်လေးလေးပြောရရင်အခုကျမတို့ကပြည်တွင်းမှာဆိုတဲ့ခါကျတော့ဟိုအကန့်အသတ်ရှိရလေ။နောက်အင်တာနက်တွေပိတ်လိုက်တဲ့အခါနောက်ပြီးတော့ဖုန်းလိုင်းတွေတက်လို့တဲ့အခါမလုံခြုံတော့ဟိုပြောရမယ်ဆိုလို့ရှိရင်အဲမလုံခြုံမှုကြောင့်မို့လို့ကျမတို့ဆက်သွယ်ဆောင်ရွက်ရတယ်တကယ်လည်းခက်ပါတယ်။အခုအမားနဲ့ဆက်သွယ်ဖို့တော့ခဏခဏအများကြီးအချိန်ကန်များစွာကျမတို့ကြိုးစားရတာပေါ့လေ။နောက်တစ်ခုကဟိုဒေါက်တာဆာဆာလည်းဟိုစောပိုင်းတော့ဆက်သွယ်လို့မရအောင်ဟိုသူ့လုံခြုံရေးချင်နေရ။နောက်ပိုင်းမှာကျမတို့ဆက်သွယ်လို့ရပြီသူ့လည်းrecommendation လုပ်တဲ့သူရှိလာတဲ့ခါကျတော့ဒါသူကတော့လှုပ်လို့ရမယ်ပေါ့နော်လှုပ်လို့ရမယ်ဆိုတော့နည်းနည်း mobilize လုပ်ပြီးတော့လူတွေကို encourage ပြအောင်လို့ mobilize လုပ်တဲ့ရအောင် envoy ရဲ့သဘောမျိုးပါမယ်လို့ကိုထင်လင်းအောင်လို့ကျတော့ဟိုလေထို့တူဒီ base မှာသူဆက်သွယ်လို့ရတယ်နည်းနည်းအဆက်သွယ်နေတဲ့ strategy ဖြစ်တဲ့ကျွန်တော်တို့ချိန်ပြီပေါ့နော်သူကိုယ်တိုင်လည်းဟိုရှိပြီးသားဟိုချိန်တည်နေဒီအလီမြန်မာအတိုင်းဝိုင်းနဲ့ချိန်ဆက်ပြီးတော့ရတဲ့ချိန်တည်သူလည်း strategy ဖြစ်တဲ့ဟာကိုကျွန်တော်တို့လုပ်ဖို့ရှိတယ်အဲကျွန်တော်တို့ကနေပြီးတော့ refer လုပ်တဲ့အတိုင်းနဲ့တွေ့ရတယ်ရှိမယ်ပေါ့ဆိုတော့ပြောချင်တာလူကိုယ်တိုင်ပြုတ်ဖို့လိုအပ်တာပေါ့ဘို့တကြောင်းနဲ့ပြောရရင်တော့အပြင်မှာလည်းဒီလို virtually တွေ့တာလည်းဆိုင်တချို့လူကိုယ်တိုင်တွေ့ပြီးပြောဖို့လိုအပ်တဲ့အနေအထားတွေကြာလို့ရှိရင်ဒါအပြင်ကအဲဒီ front line တစ်ခုမှာရှိနေလို့လူတွေလို့ကျွန်တော်ယူဆတယ်အဓိကတော့လူကိုယ်တိုင်တွေ့ပြီးတော့ပြောဖို့ဆိုဖို့လိုအပ်တဲ့ကိစ္စတွေနောက်တမန်ကြီးဦးကျော်မိုးထွန်းကတော့28ရက်နောက်ပိုင်းမှာမှသူကျင်းညာတာပေါ့ကျွန်တော်ရှေ့ပိုင်းမှာတော့ကျွန်တော်တို့ကအဲဒီလောက်ကတော့ရှိတယ်ဒီလိုဒီ CI CEO ကိုစောင့်ပြီးတော့မှကျွန်တော်တို့နောက်ထပ်ဒီတမန် front ကိုကျွန်တော်တို့ဘယ်လိုထပ်ပြီးတော့ဟုတ်ပေါ့ tomorrow ပဲပါလာလို့မယ်ဆိုတဲ့အနေအထားမျိုးလည်းလွားတာဖြစ်တယ်ဆိုတော့တမကြီးကတော့ဟို career development ဆက်ဖြစ်တဲ့ခါကျတော့ development ဆက်ပတ်သက်တဲ့ professional guideline တွေကျွန်တော်တို့ပြေးနိုင်တယ်အခုနောက်ပြောတဲ့ဒီကျွန်တော်တို့ diplomat team ကိုသူကလည်းအလိလုပ်ပြီးတော့ကျွန်တော်တို့ပြောနေတာဖြစ်ပါနိုင်ငံရေးရရော technical ရရောဒီလိုမျိုးကျွန်တော်တို့ပေါင်းစပ်ပြီးတော့ပြောနေတာ
လက်ရှိဒီဒေါက်တာစုကြည်နဲ့ဟိုတမနာကြီးဒီဥဝင်းမြင့်တို့ရဲ့အခြေအနေပေါ့နော်နောက်ပြီးတော့တခြားဖန်ဆီးထားတဲ့ဟိုခေါင်းဆောင်တွေရဲ့အခြေအနေရောမက်ဆမောင်တို့ပါကြားလေရှင်
ဆိုးဆိုးကတော့အဆက်အသွယ်မရကြတာပဲတချို့ဆိုလို့ရှိရင်အခုဟိုတမ်းမဟိုသမရာကြီးနဲ့တိုင်ပင်ခံကတော့ကျွန်တော်တို့ရုံထုတ်တဲ့အနေအထားမျိုးတွေတခါတခါကြားလို့ရှိရင်ကျမကြီးကောင်းနေအဆိုးတဲ့အနေအထားမျိုးကြားရတယ်ရှိတယ်နောက်ပြီးတော့ခြံမှတ်ပဲဟိုရှေ့သွားတယ်အဲဒါမျိုးတွေတော့ကြားရတယ်ပေါ့နော်ဒါပေမဲ့နောက်ပိုင်းကျအဲ့ရလွဲလို့ကျန်တာဘာမှမကြားရတဲ့အနေအထားမျိုးတွေရှိတယ်ထို့အတူပဲတခြားဖန်ဆီးထိမ့်သိမ်းခံထားရတဲ့သူတွေမှလုံးဝသတင်းအစမှပျောက်ပြီးတော့အခုချိန်ထိအဆက်အသွယ်မရသေးတဲ့လူတွေလည်းညာနဲ့ချီပြီးတော့ဟောကျမတို့ရှိနေပါတယ်အခုလွတ်တော်ကိုယ်စားလှယ်တွေမှာဆိုတော့ကျမတို့တနည်းအားမှာအံ့အောင်အံ့ဩသွားတယ်ဒူးဒူးတိတ်တိတ်နဲ့ဖန်ခံသွားတယ်လွတ်တော်ကိုယ်စားလှယ်တွေကျင်းဟိုတွင်ပဲ130ကျုံလောက်ရှိနေပါပြီဒါအတိုင်းဒေသကြီးဘောဟိုပြည်တော်စုစင်လွတ်တော်ကိုယ်စားလှယ်တွေရောပါပါတယ်ဟုတ်ကဲ့
ဒီ CRPH အခုလို့ပေါ့မက်ဆမောင်တို့တွေကတော်တော်လေးစုံစမ်းစားလဲတတိရှိရှိလုပ်နေရတဲ့အပိုင်းကျတော့မက်ဆမောင်တို့အပေါ်မှာရောလုံခြုံရေးပေါ့အတိကတော့ဒီ CRPH ခုဥဆောင်ပြီးလုပ်နေတဲ့လူတွေရဲ့လုံခြုံရေးအနေအထားဘယ်လောက်ထိစိုးရိမ်နေရလဲဘယ်လောက်ထိအခြေအနေရှိလဲရှင
်အဲလုံခြုံရေးကတော့ဟိုရွှေ့တီရွှေ့ပဲခင်ပြောလို့ရှင်ဒါပေမဲ့ကျမတို့တတိရှိရှိလို့မပြောပါနဲ့ဟိုအကုန်လုံးကတတိရှိရပေါ့နော်ဆိုတော့ဒီအခြေအနေဟာပြည်သူတို့ချင်းတယောက်ချင်းစီကစာလုံးမို့လို့တတိရှိနေကြတယ်ကျွန်တော်တို့ပြည်သူလူထုကရွေးကောက်တင်မြှောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းတောင်းရှိတယ်တတိလည်းရှိရလိမ့်မယ်ဆိုတော့ဟိုပြောရရင်တော့အရင်ဒေါ်ဆန်းစုကြည်စကားနဲ့ပြောရရင်တော့အကုန်လုံးကတော့ဖန်ခံရမှာတေမှာကြောက်ကြတဲ့သူကြီးပဲသို့တော်လည်းပဲဒီကြောက်ကြောက်နဲ့ပဲကျွန်တော်တို့ရဲ့တာဝန်ဖြစ်တယ်ဒါကျွန်တော်တို့ဒီခေတ်မှာဒီအချိန်မှာမှပြန်မလုပ်နိုင်လို့ရှိရင်တစ်သက်လုံးပြန်မလာနိုင်တော့ဆိုရတာတကယ်နောက်ဆုံးတိုက်ပွဲဖြစ်ပါတယ်
ဟုတ်ကဲ့အခုလိုအခက်ခဲတွေကြားရရပါတော့ကျမတို့ကိုအချိန်ပေးပြီးတော့ရှင်းပြပြောကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမကျမလည်းကျေးဇူးတင်ပါတယ်ဟိုအခက်ခဲကြားရရပဲပြည်သူလူထုကိုရောပြောပြခြင်းတဲ့ဟာလေးကိုဒီဒီရနေပြီးတော့တစင်ပြောပြခွင့်ရှင်းပြခွင့်ရတဲ့အတွက်ကျမလည်းကျေးဇူးအများကြီးတင်ပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာသတင်း6ပတ်တည်းရောက်လာချိန်မှာဆန္ဒပြပွဲတွေနိုင်ငံအနှံ့ဆက်လက်ဖြစ်ပွားနေသလိုအာဏာပိုင်တွေဘက်ကလည်းအကြမ်းဖက်ဖြိုခွင်းမှုတွေတိုးပြီးလှုပ်လာနေပါတယ်။မန္တလေးမှာတပိတ်ပေါင်းစုံထိုင်းတပိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကစနေနေ့မှာမျက်ရည်ရိုးဘုံတွေကြီးအစ်စ်တွေနဲ့ပစ်ခတ်ပြီးအကြမ်းဖက်ဖြိုခွဲခဲ့တာဖြစ်ပြီးဆန္ဒပြပြည်သူ၈ဦးတည်းမင်းနဲ့တေဆုံးခဲ့ရတယ်လို့20တည်းမင်းနဲ့ဒဏ်ရာရရှိခဲ့တာပါ။ပြည်မြို့မှာတော့ဥက္ကောင်မှာတနက်ချီထိမှန်တဲ့ကျောင်းသားလူငယ်တဦးအဖမ်းခံရပြီးမကြားခင်မှာပဲတေဆုံးကြောင်းမိသားစုဝင်တွေကိုအကြောင်းကြားခဲ့ပေမဲ့အလောင်းကိုတွေ့ခွင့်မရသလိုပြန်လည်လွှဲမပေးသေးဘူးလို့ဒေသခံတဦးကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ညမထွက်ရအမိန့်ထုတ်ပြန်ထားပေမဲ့ရန်ကုန်မြို့ကမြို့နယ်တချို့မှာရာနဲ့ချီတဲ့မြို့ကန်တွေကစနေနေ့ကလမ်းတွေပေါ်ထွက်စစ်ဝေးဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားသူတွေထိခိုက်တေဆုံးတဲ့အထိလုံခြုံရေးတပ်ဖွဲ့တွေနှိမ်နှင်းတာခံနေရချိန်မှာပဲပြည်သူလူထုလုံခြုံရေးနဲ့ကာကွယ်ရေးအတွက်အစီအမံတွေကိုချမှတ်ဆောင်ရွက်သွားမယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခန့်အပ်ထားတဲ့ခေတ္တဒုတိယသမရမန်းဝင်းခိုင်တန်းကပြောကြားလိုက်ပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ခ ိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်းဘေးရန်နဲ့အမျိုးမျိုးကလည်းကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်မခင်ရတက်ပါ This program has